Welcome to the Voice of America in Burmese.
မင်္ဂလာပါမနက်ခဲမှာသွားတာရှိမြောက်ခင်ဗျာ VOA American အသံ2019ခုနှစ်နိုဝင်ဘာလ9ရက်စနေနေ့မနက်ခဲအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ32.32/40.48 တကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာနမချမဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးစုံနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါတမရထရမ်ကိုတရားဆက်ဆိုရေးစွမ်းစစ်ဆေးမှုရဲ့ကြားနာထွက်ဆိုပွဲတွေကိုအများပြည်သူတိုက်ရိုက်သိရှိခွင့်ရတော့မှာဖြစ်ပေမဲ့တမရကတော့သူ့မှာစိုးရိမ်မှုမရှိဘူးလို့ပြောပါတယ်အမေရိကန်နဲ့မမိတ်တွေဟာအားကြီးတဲ့ကွန်မြူနစ်ရန်သူတွေကိုရင်ဆိုင်နေရတော့မယ်လို့အမေရိကန်ကပြောပါတယ်အမေရိကန်နဲ့မြောက်ကိုရီးယားကြားတန်တမန်ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့အခွင့်အလမ်းနဲ့လာနေပြီလို့အဆင့်မြင့်မြောက်ကိုရီးယားတန်တမန်သူကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်နိုင်ငံသားတွေနဲ့အပြီးစစ်ပေးဒဏ်တင့်နေတဲ့ဆီးရီးယားနိုင်ငံကနိုင်ငံရေးတိုးတက်ဖြစ်ပေါ်မှုတွေပေါ့ကုလသမဂ္ဂရဲ့ပြောကြားချက်ကိုအခုလိုကြားရပါမယ
် My hope is that the meetings of the Constitutional Committee can be a door opener to the broader political process.It's also my hope that the
Syria နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Geir Pedersen ကဆီးရီးယားနိုင်ငံမှာအခြေခံဥပဒေအသေးရေးဆွဲနေတဲ့အလားအလာနဲ့သူ့ရဲ့မျှော်လင့်ချက်ကိုပြောသွားတာပါအပြည့်စုံကိုသတင်းတွေအပြည့်နှဆင်ရပါမယ်အဲဒီနောက်ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတိုင်ယုံကအလုသမာတန်ရရှိနေဒေသခံဝန်ထမ်းတို့တို့အကြမ်းလိုက်စားမှုတိုက်ဖျက်ဥပဒေပုံမှန်56အရအမှုဖွင့်လှစ်အရေးယူခံလိုက်ရတဲ့သတင်းနဲ့ဗြိတိန်နိုင်ငံကစေဘက်ဆိုင်ရာသိပ္ပံပညာရှင်တွေဝတ်သက်ယောဂဆိုင်ရာရှာဖွေတွေ့ကြည့်ချက်သတင်းစတဲ့သတင်းလာတွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်ကိုလည်းနားဆင်ရပါမယ်ဒုတိယပိုင်းမှာအပတ်စဉ်အမျိုးသမီးကန်တာသုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုပထမဆုံးတော့စနေနေ့မနေ့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံသားသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားဆက်ဆိုရေးစုံစမ်းစစ်ဆေးမှုဆိုင်ရာထွက်ဆိုကြားနာပွဲတွေကိုဗိုလ်တဦးနဲ့ဆိုရင်အများပြည်သူတိုက်ရိုက်သိရှိခွင့်ရတော့မှာဖြစ်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီနဲ့ဇူလန်နာနှောင်းပိုင်းကတယ်လီဖုန်းစကားပြောဆိုချိန်တွင်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဖြစ်သူဟန်တာဘိုင်ဒန်တို့ကိုစုံစမ်းစစ်ဆေးမှုတစ်ခုလုပ်ပေးဖို့သမ္မတထရမ့်ကသမ္မတဇယ်လင်စကီကိုတောင်းဆိုခဲ့တယ်ဆိုတာအင်ဂျီလိုကထုတ်ပြန်တဲ့တယ်လီဖုန်းပြောဆိုချက်မှတ်တမ်းအကြမ်းမှာပါထားတာပါ။အဲဒီအချိန်ကယူကရိန်းကိုပေးမဲ့အမေရိကန်စီရဲ့အကူအညီဒေါ်လာတန်း400နီးပါးကိုမပေးသေးဘဲသမ္မတထရမ့်ကစိုင်းထားပါတယ်။ယူကရိန်းအနေနဲ့နိုင်ငံရှေ့ပိုင်းကတိကျခွဲထွက်ရေးဝါဒီတွေကိုတိုက်ခိုက်တာမှာအရေးပေါ်အကူအညီလိုနေချိန်လည်းဖြစ်ပါတယ်။ဒုသမ္မတဟောင်းဘိုင်ဒန်တို့တားဖောက်ကိုစုံစမ်းစစ်ဆေးမှအပြန်အလှန်ဖြင့်စီးရေးအကူအညီပေးမယ်ဆိုတဲ့အတိအကျအပေးအယူလုပ်တာမျိုးသမ္မတထရမ့်ကမပြောခဲ့တယ်လို့အဲဒီလိုအပြန်အလှန်အပေးအယူလုပ်တာမရှိဘူးလို့ညင်းလာတာသတင်းပတ်တော်ကြားပါပြီ။ဒါပေမဲ့လည်းအောက်လူတော်မှထွက်ဆိုထားတဲ့အမေရိကန်သံတမန်တွေနဲ့အမျိုးသားလူမျိုးရေးတာဝန်ရှိသူတွေအတော်များများကတော့သမ္မတဇယ်လင်စကီကစုံစမ်းစစ်ဆေးမှုလုပ်မယ်ဆိုတာလူသိရှင်ကြားပြောမှစီးရဲအကူအညီပေးဖို့သမ္မတထရမ့်ကတကယ်ပဲရည်ရွယ်ထားခဲ့တယ်ဆိုပြီးတော့ပြောဆိုထားကြပါတယ
်။ဒီမိုကရက်တစ်ချီးဆိုးထားတဲ့အောက်လွှတ်တော်မှသမ္မတဒေါ်နယ်ထရမ့်ပေါ်မှာတရားဆွဲဆိုနိုင်ရင်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသူစိတ်မပူဘူးလို့သမ္မတထရမ့်ကတောက်ကြနေမှာပြောပါတယ်။သမ္မတထရမ့်မှာလာမယ့်နှစ်ရွေးကောက်ပွဲမှာပြန်ပြီးအရွေးခံရရင်အသာစီးရစီဖို့အတွက်ယူကရိန်းကိုသူ့ရဲ့နိုင်ငံရေးပြန်ပက်တွေပေါ်မှာစုံစမ်းပေးဖို့ဖိအားပေးခဲ့တယ်ဆိုတော့တခြားအခြေခံအစိုးရအရာရှိတွေနဲ့အတွင်းလူပြောရဲ့ဖွင့်ချချက်ပေါ်မူတည်ပြီးအခုလိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။ဒီလိုစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးသူစိတ်မပူကြောင်းသမ္မတကအိမ်မြူရောသတင်းစာရှင်းပွဲမှာသတင်းတောက်တွေကိုပြောပါတယ်။ပြီးခဲ့တဲ့လတော့ကအောက်လတော်စုံစမ်းရေးမှုတွေတကပိတ်ဆစ်ဆင်းခဲ့ကြတာနဲ့ပတ်သက်ပြီးအောက်လတော်ဒီမိုကရက်တစ်ထုတ်ပြန်ပေးတဲ့စာရီထက်ထွက်လာပြီးနိုင်ပိုင်းအကြံမှာပဲသမ္မတကအခုလိုပြောလိုက်တာပါသမ္မတထရမ့်နဲ့ယူကရိန်းသမ္မတတို့ရဲ့ဇူလိုင်လတယ်လီဖုန်းဆက်သွယ်ပြောကြားမှုကိုနားထောင်ခဲ့ရသူအမျိုးသားလုံခြုံရေးကောင်စီယူကရိန်းဆိုင်ရာကြံ့ကျင်သူဒုတိယဗိုလ်မှူးကြီးအလက်ဇန်ဒါဗင်မန်ရဲ့ထွက်ဆိုချက်ထဲမှာတော့သမ္မတထရမ့်ကသူ့နိုင်ငံရေးပြိုင်ဘက်တွေပေါ်ယူကရိန်းကိုစုံစမ်းစေချင်တာအတွက်တန်လျက်ဖြစ်စရာမလိုဘူးလို့ပြောပါတယ်
ဘာလင်တိုင်းပြိုကျသွားတာနှစ်ပေါင်း30ပြည့်ချိန်အထိအမေရိကန်နဲ့မဟာမိတ်တွေဟာအားကြီးတဲ့ကွန်မြူနစ်ရန်သူတွေကိုရင်ဆိုင်နေရဆဲဖြစ်ပြီးလွတ်လပ်တဲ့ကမ္ဘာအနေနဲ့ရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုတွေကိုဆက်ပြီးခုခံကာကွယ်ဖို့လိုအပ်နေဆဲဖြစ်တယ်လို့အမေရိကန်ကပြောပါတယ်။ရုရှားနိုင်ငံဟာအိမ်နီးချင်းတွေကိုကျူးကျော်ပြီးနိုင်ငံကြီးအတိုက်အခံတွေကိုနှိမ်နင်းနေတယ်လို့ဂျာမနီနိုင်ငံဘာလင်မြို့တော်ကအထင်ကရဘရန်ဒန်ဘော့ဂိတ်နာမှာတောက်ချာနေကပြောတဲ့မိန့်ခွန်းနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောသွားပါတယ်။ရုရှားကျူးကျော်မှုကိုစတင်တဲ့ Crimean Tatar တွေနဲ့ယူကရိန်းနိုင်ငံသားတွေကိုရုရှားအနာဘိုင်တွေကရဲတွေနဲ့ဝင်ဖန်တာနှိပ်စက်ညှဉ်းပန်းတာတွေလုပ်နေတယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။တရုတ်နိုင်ငံကိုလည်းဝန်ကြီးပွန်ပေယိုကဥပမာပြောဆိုပါတယ်။တရုတ်ကွန်မြူနစ်ပါတီဟာအာဏာရှင်အမြင်သစ်တစ်ခုကိုပုံဖော်နေတယ်လို့ဆိုပါတယ်။တရုတ်ကွန်မြူနစ်ပါတီဟာတရုတ်လူထုကိုဖိနှိပ်နေတယ်။ ဝေဖန်သူတွေကိုခီးသွွာလာခင်မပေးပဲပိတ်ပင်နေပြည်ပမှာခိုလုံမှုကြိုးစားတဲ့ရှင်ကျန်းဒေသကတရုတ်မွတ်စလင်တွေကိုဟန်တာနှောက်ရှက်တယ်လို့ဝန်ကြီးပွန်ပေယိုကဆွဆွဲပြောဆိုပါတယ်။ဘာလင်တိုင်းပြိုကျသွားတဲ့230ပြည့်အထိမ်းအခမ်းအနားတက်ဖို့ဝန်ကြီးပွန်ပေယိုဒီသတင်းပတ်တွင်ဂျာမနီမှာရောက်နေတာပါ။လွန်ခဲ့တဲ့230ဒီကနေ့1989ခုနှစ်ဒိုမာလ9ရက်နေ့မှာဂျာမနီနိုင်ငံကိုအရှိန်အနောက်ပိုင်းခြားထားတဲ့ဘာလင်တိုင်းကြီးပြိုကျသွားပြီးအဲဒီနောက်ပိုင်းဥရောပမှာကွန်မြူနစ်ဝါဒကျဆုံးသွားတယ်လို့အဆိုမှာတော့ဆိုဗျက်ပြည်တော်စုလည်းပြိုကွဲသွားပါတယ်။
အမေရိကန်ပြည်ထောင်စုဟာဆီးရီးယားရေနံတွင်းတွေကနေရတဲ့အကျိုးမြတ်တွေကိုအတန်းဖက်ဝါရဆွဲအတွက်ထောက်ပံ့ပေးနေတယ်လို့တူရကီအရာရှိတွေကဆွဆွဲပြောဆိုပါတယ်။ဆီးရီးယားအရှေ့မြောက်ပိုင်းဒေသကအမေရိကန်တပ်တွေကိုရုတ်သိမ်းဖို့ပြီးခဲ့တဲ့လတုန်းကသမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီးချိန်ကစပြီးဒီရေနံတွင်းတွေစောင့်ဖို့အမေရိကန်တပ်သားတွေကိုဆဲလွတ်ခဲ့တာဖြစ်ပါတယ်။အခုလိုဆဲလွတ်တာဒီရေနံတွင်းတွေကို IS အတန်းဖက်ဖွဲ့ရန်ကကာဝယ်ဖို့လို့အမေရိကန်အရာရှိတွေထပ်တလဲလဲပြောနေပေမဲ့ချက်စပရီနေကတော့ဒီရေနံတွင်းကရတဲ့အကျိုးမြတ်အများစုကို STF ကတ်တပ်ဖွဲ့တွေကိုပေးဖို့ဖြစ်ကြောင်းပန်နဂန်စစ်ဌာနချုပ်အရာရှိသူကအတည်ပြုပါတယ်။ American ပြည်ထောင်စုအနေနဲ့ Syria ကထွက်တဲ့သင်္ကန်းစားတာတွေကို Syria ပြည်သူတရလုံးပိုင်ဆိုင်နေဆိုတာမျက်ကွယ်ပြုမထားတဲ့မူလို့ Turkey တိုင်ရုံးအရာရှိတွေကချက်သပရင်းနေမှာ VOA ကိုပြောပါတယ်။ STF ကတ်တပ်ဖွဲ့တွေကို Syria က IS စစ်တွေးထွက်ချေမှုန်းရေးမှာအားထားရတဲ့မဟာမိတ်ဖြစ် American ကသဘောထားပေမဲ့ Turkey ကသူ့နိုင်ငံတည်းကခွဲထွက်ရေး PKK ကတ်အလုသမားပါတီနဲ့ဆက်နွယ်နေတဲ့အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေစနေမနက်ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြောနေပါတယ်ဒီရုံးနဲ့အမေရိကန်တို့ကြားကုံသွဲရေးဆိုင်ရာညင်းပွားတာကနေတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ချမှတ်ထားတဲ့ကုံသွဲကုံတချို့ကိုပြန်ရုပ်သိမ်းဖို့သဘောတူထားကြပြီလို့တရုတ်ကပြောတာကိုသမ္မတဒေါ်နယ်ထရမ့်ကညင်းလိုက်ပါတယ်။သူတို့ကပြန်ရုပ်သိမ်းချင်ပါတယ်ကျွန်တော်ဘာကူမှသဘောမတူရသေးပါဘူးလို့တောက်ချာနေကအင်ဖြူရောပြင်ပတ်မှာတရင်တော့တွေကိုသမ္မတထရမ့်ကပြောပါတယ်။သူကအခုလိုပြောလိုက်တာကြောင့်နိုင်ငံစလုံးရဲ့စီးပွားရေးတွေကိုထိခိုက်နေတဲ့ပြင်းထန်တဲ့ကုံသွဲရေးစစ်ပွဲအဆုံးသတ်ရေးအပေးအယူလို့ဆွေးနွေးတာမှာလုံးဆရာအများကြီးရှိနေသေးတာကိုပြနေပါတယ်။အပြန်အလှန်ချမှတ်ထားတဲ့ကုံသွဲကုံတချို့ကိုရုပ်သိမ်းဖို့နှစ်ဖက်သဘောတူလိုက်ပြီးလို့တရုတ်ကုသရေးဝန်ကြီးဌာနကကြာတာပရီနေမှာပြောတာပါကုံသွဲရေးဆွေးနွေးပွဲတွေမှာစစ်ဆက်ညှိနှိုင်းသူတွေအနေနဲ့အဆင့်တစ်သဘောတူညီချက်ကိုရပြီးဆိုရင်အမေရိကန်နဲ့တရုတ်နှစ်နိုင်ငံစလုံးဟာကုံသွဲကုံတွေကိုတစ်ချိန်တည်းမှာပမာဏအတူတူလျှော့ချတဲ့နယ်လို့တရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရဂေါင်ဖန်ကသတင်းစာရှင်းလင်းပွဲတစ်ခုအတွင်ပြောထားပါတယ်လျှော့ချမဲ့ပမာဏကတော့စစ်ဆက်ညှိနှိုင်းပွဲတွေမှာဆုံးဖြတ်သွားမယ်လို့လည်းပြောခွင့်ရဂေါင်ကပြောပါတယ်ရုပ်နဲ့အမေရိကန်နိုင်ငံကြားဒေါ်လာဘီလီယံပေါင်းများစွာတန်တဲ့ကုန်ပစ္စည်းတွေပေါ်ကုန်သွယ်ကုန်တွေချမှတ်ထားတာ
ပါ။အာရှနဲ့ပစိဖိတ်ဒေသရင်းနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကနေအိန္ဒိယကနှုတ်ထွက်မယ်လို့ကြေညာခဲ့တဲ့နောက်ပိုင်းနိုင်ငံပေါင်း15နိုင်ငံပဲကျန်တော့တဲ့ဒေသရင်းစီးပွားရေးမိတ်ဆွေများအဖွဲ့ RECP ရဲ့ခုနှစ်နှစ်ကြာရရှိထားတဲ့သဘောတူညီချက်ဆက်လက်တည်မြဲပါမလားလို့အဖွဲ့ဝင်နိုင်ငံတွေကြားတန်တရားတွေဖြစ်လာစေပါလေ။recep လို့သိရတဲ့ဒီသဘောတူညီချက်မှာအိန္ဒိယနဲ့အတူမလေးရှား၊ဘရူနိုင်း၊ကမ္ဘောဒီးယား၊ဗီယက်နမ်၊အင်ဒိုနီးရှား၊စင်ကာပူ၊လာအိုစ်၊ထိုင်း၊ဖိလစ်ပိုင်နဲ့မြန်မာပါဝင်တဲ့အာဆီယံ10နိုင်ငံအပြင်ဒေသရင်းနိုင်ငံတွေဖြစ်တဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊အော်စတြေးလျနဲ့နယူးဇီလန်တို့လည်းပါဝင်ကြတာပါ။အိန္ဒိယရဲ့ပါဝင်မှုကြောင့်ကမ္ဘာလူ့ရေးထက်ဝက်ကျော်ရှိလာစေပြီးစီးပွားရေးအရသုံးပုံတစ်ပုံအကျုံးဝင်နေတဲ့ဒီသဘောတူညီချက်ဟာတိတ်ကိုကျဲပြန့်နေလို့မြင်ရပေမဲ့လက်တွေမှာထင်သလောက်ဟုတ်ပုံမရပဲတခြားကုံသွေးရဲ့သဘောတူညီချက်တွေနဲ့ရှင်ရင်အလုတ်တိတ်မဖြစ်ဘူးလို့ဝေဖန်ကြတာပါဒီသဘောတူညီချက်မှာချွင်းချက်တွေများနေပြီးပြည်ပြဝဝလွတ်လပ်တဲ့ကုံသွေးဖြစ်လာနိုင်မှာမဟုတ်ဘူးလို့ Washington DC ကနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနစီးပွားရေးဆိုင်ရာချွင်းချင်သူကဝေဖန်ပါတယ်ဒါပြင်ဒီသဘောတူညီချက်ထဲမှာအလုတ်သမားရပိုင်ခွင့်တွေဖော်ပြမထားတာဒါမှမဟုတ်တရုတ်လိုနိုင်ငံမျိုးကစီးပွားရေးမူဝါဒတွေကိုအလျှော့ပေးထားတာတွေပါဝင်နေတဲ့အတွက်ဖွံ့ဖြိုးပြီးအနောက်နိုင်ငံအများစုကလက်ခံထားတဲ့ကုန်သွယ်ဆိုင်ရာတရားမျှတတဲ့ရှင်ပြိုင်မှုတွေအပေါ်မှာအခွင့်ကောင်းယူရာမျိုးတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်
။အမေရိကန်နဲ့မြောက်ကိုရီးယားကြားတမန်ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့အခွင့်အလမ်းဟာနေ့စဉ်နဲ့အမျှနယ်လာနေပြီလို့အစစ်အမြစ်မြောက်ကိုရီးယားတမန်တူကပြောပါတယ်။ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ဒီနှစ်ကုန်မှာအမေရိကန်ဘက်ကအပြီးလုံဆောင်မယ်လို့မြောက်ကိုရီးယားကမျှော်လင့်တဲ့အကြောင်းချိုးချိုးစုကတောက်ကြနေမှာပြောပါတယ်သူဟာမြောက်ကိုရီးယားနိုင်ငံခြားရေးဌာနကမြောက်အမေရိကရေးရာဌာနညွှန်ကြားရေးမှူးဖြစ်ပါတယ်အမေရိကန်ကိုကျွန်တော်တို့အချင်းအများကြီးပေးထားပြီးပါပြီဒီနေ့ကုန်မှာအခြေရဖို့ကျွန်တော်တို့စောင့်နေပါတယ်လို့ရုရှားနိုင်ငံမော်စကိုမြို့တော်မှာကျင်းပတဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးနိုင်ငံတကာညီလာခံတစ်ခုမှချိုးချိုးစုကပြောသွားပါတယ် အမေရိကန်ကကျွန်တော်တို့နဲ့တွေ့ဖို့လှုပ်ဆောင်ရမှာတွေမဟုတ်ဘူး။ရန်လူတော်ကိုရှော့မချဘူးဆိုရင်အဲ့ဒါဟာအမှားကြီးတစ်ခုဖြစ်ပါလိမ့်မယ်လို့လည်းဆိုပါတယ်
။အိန္ဒိယနိုင်ငံအယုဒ္ဓယာမြို့ကလေးမှာနှစ်ပေါင်းအစစ်ကြောဟိန္ဒူနဲ့မွတ်စလင်တို့ကြားအငင်းပွားနေတဲ့နှစ်သက်သက်မှခွန်ခွန်အေကအကျယ်ရှိတဲ့မြေနေရာပိုင်ဆိုင်မှုအတွက်စနေနေ့မှာနိုင်ငံတော်တရားရုံးကနေဆုံးဖြတ်ချက်ချပေးတော်မှာဖြစ်ပါတယ်။ဒီနေရာမှာတိစောက်ထားတဲ့မွတ်စလင်ပလီကိုလွန်ခဲ့တဲ့နှစ်အစစ်ကြောတုန်းကဟိန္ဒူတွေကဖြိုချဖျက်ဆီးပစ်ခဲ့တာကြောင့်အိန္ဒိယနိုင်ငံမှာအပြင်းထန်ဆုံးဘာသာရေးအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။ဒီနေရာဟာသူတို့ရဲ့ယာမဖျားမွေးဖွားရလို့ဟိန္ဒူတွေကယုံကြည်ကြပြီးဒီနေရာမှာဖျားကြောင်တိစောက်ခြင်းနေတယ်လို့မွတ်စလင်တွေကလည်းဗလီတိစောက်ခြင်းနေကြတာဖြစ်ပါတယ်။တရားရုံးဆုံးဖြတ်ချက်ချဖို့လုပ်နေချိန်မှာပဲလူရင်9000ကျွဲလောက်နေထိုင်တဲ့ဒီမြို့ကလေးအတွက်လုံခြုံရေးရဲနဲ့ပြည်သူ15000လောက်ကင်းလှည့်ဆောင်ကြဉ်နေပါတယ်။ငြင်းငြင်းချမ်းချမ်းရှိကြဖို့ဟိန္ဒူနဲ့မွတ်စလင်အဖွဲ့တွေကဆော်ဩနေတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေကလည်းတီတီငြင်းငြင်းရှိဖို့ပြောဆိုနေကြတာပါ။လူစုဝေးဆန္ဒပြမှုကိုလည်းတားမြစ်ထားပါတယ်။ဟိန္ဒူတွေရဲ့ဖျားချောင်းပြက်နေရမှာအဲ့ဒီချိန်ကအုပ်စိုးခဲ့တဲ့မွတ်စလင်တွေကဗလီတီဆောက်ခဲ့တယ်လို့ပြောပြီး1992ခုနှစ်မှာမွတ်စလင်တွေရဲ့ဒီ16ရာစုဗလီဝတ်ကျောင်းကိုဟိန္ဒူအစွန်းရောက်တွေကဖြိုချခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစပြီးအယုဒ္ဓယာမှာဘာသာရေးအဓိကရုံးတွေဖြစ်နေတာပါ။ဒီနယ်မြေအတွက်3ပုံ2ပုံကိုဟိန္ဒူတွေကယူပြီးတပုံကမွတ်စလင်တွေယူဖို့2010တရားရုံးဆုံးဖြတ်ချက်ကိုမကျေနပ်တဲ့ဟိန္ဒူနဲ့မွတ်စလင်အုပ်စုတွေကအထက်တရားရုံးထိတက်ပြီးတိုင်ကြားခဲ့တဲ့အတွက်စနေနေ့မှာဆုံးဖြတ်ချက်ချပေးတော်မှာဖြစ်ပါတယ်
။ကိုယ်သဘောနဲ့ကိုယ်ပြည်ပကိုထွက်သွားတဲ့ကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ဆမ်ရင်းစီကပြည်နယ်နိုင်ငံပါရီမျိုးကနေတနင်္လာကိုသွားဖို့တောက်ကြနေမှာလေယာဉ်မော်တက်သွားပြီလို့ပြောပါတယ်။ထိုင်းနိုင်ငံကိုသွားဖို့လေယာဉ်မော်အတက်မခံပဲငင်းခံရပြီးတဲ့နောက်တည့်မှာပဲသူကအခုလိုပြောတာပါ။ဆမ်ရင်းစီဟာနောက်တနင်္လာကိုသွားဖို့တဲ့ပါရီမျိုးမှာလေယာဉ်မော်တက်သွားပါပြီလို့လက်ဆွဲအိတ်ကင်ပြီးလေစိတ်ခမ်းမတစ်ခုထဲမှာရိုက်ထားတဲ့သူ့ရဲ့ဓာတ်ပုံနဲ့တူ Facebook စာမျက်နှာတစ်ခုပေါ်မှာတင်ထားပါတယ်။သူဘယ်ကိုသွားတာလဲဆိုတာကိုတော့ Mr. Rinsi ကမပြောပါဘူး။စနေနေ့မှာသူကမ္ဘောဒီးယားကိုရောက်မယ်လို့တော့ပြောထားဥပါတယ်။သူဟာနိုင်ငံကိုပြန်ရောက်တာနဲ့အဖမ်းခံရနိုင်ပါတယ်။ပြည်ပင်ခံထားရတဲ့သူ့ပါတီရဲ့အဖွဲ့ဝင်တွေလည်းကမ္ဘောဒီးယားမှာနှိမ်နှင်းဖြိုခွဲခံထားရတာပါ။မလေးရှားနိုင်ငံမှာထိန်းသိမ်းခံထားရတဲ့သူ့ပါတီကတက်ကြွလှုပ်ရှားသူတွေကလည်းနိုင်ငံကိုပြန်ဖို့ကြိုးစားနေကြပါတယ်။သူပြန်သွားတဲ့အခါဝန်ကြီးချုပ်ဟွန်ဆန်ကိုစန့်ကျင်တဲ့အုံကြွလှုပ်ရှားမှုတစ်ခုပေါ်လာဖို့ရည်ရွယ်ချက်နဲ့အခုလိုပြန်ဖို့ကြိုးစားတာဖြစ်ပါတယ်ခင်ဗျာ
စနေနေ့မနက်တော့ဆုံးရသတင်းတွေကိုကိုကြွကြွသိန်းနဲ့ dot commute တက်ကပြောပြပေးခဲ့တာပါအခုသတင်းဆောင်မတွေစက်တိုက်နားဆင်ကြရပါမယ်ပထမဆုံးတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်စစ်တပ်တင်စီးရီးယားနိုင်ငံအတွက်အခြေခံဥပဒေတည်မှုချမ်းရေးဆွဲရေးကုလသမဂ္ဂဂျာဝင်ဆေးဆက်ပေးတဲ့ဆွေးနွေးပွဲတွေထွက်တက်မှုရပြီးပထမတစ်ကြိမ်ပြီးစီးသွားပြီလို့စီးရီးယားမှာတိုက်ခိုက်နေတဲ့အဖွဲ့တွေကပြောပါတယ်။တရင်နှစ်ပတ်နားပြီးတဲ့နောက်မှာဒုတိယအကြိမ်ဆွေးနွေးပွဲတွေကိုနိုဝင်ဘာလ25ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဆွေးနွေးပွဲကျင်းပရာဂျနီဗာကနေ VOA တရင်တောက်လီဇာရှလိုင်းပြပို့ထားတဲ့တရင်လွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ
။ဆွေးနွေးပွဲတွေကိုအဆင့်ရှိရှိပိုင်းနိုင်ကျွမ်းကျင်တဲ့အနေအထားနဲ့ဦးဆောင်ခဲ့တဲ့အတွက်အစိုးရနဲ့အတိုက်ခံကုစလေအဖွဲ့တွေရဲ့ပူးတွဲသဘာဝပတိနှစ်ဦးကိုစီးရီးယားဆိုင်ရာကုလသမဂ္ဂအထူးကုစလေဂျီယာပီတာဆန်ကချီးကျူးပြောဆိုပါတယ်။အခြေခံဥပဒေဆိုင်ရာကော်မတီဟာပဋိပက္ခလွန်စီးရီးယားဘယ်လိုနိုင်ငံမျိုးဖြစ်သင့်တယ်ဆိုတဲ့အပေါ်ချာနာတဲ့ဆန့်ကျင်ဘက်အမြင်ရှိကြတဲ့တိတ်ကိုစုံလင်ပြီးမတူကွဲပြားတဲ့အစုတစ်ခုဖြစ်တယ်လို့ပီတာဆန်ကပြောပါတယ်။ဒါပေမဲ့လည်းကော်မတီဝင်တွေဟာအခုပြောတာတဦးနားထောင်ဖို့တင်ယူခဲ့ကြတယ်လို့လက်တွေ့ကြပြီးအလုပ်ဖြစ်တဲ့ဆွေးနွေးပွဲတွေလုပ်နိုင်ခဲ့ကြတယ်လို့ပီတာဆန်ကပြောပါတယ်။စီးရီးယားပြည်ပခန့်နဲ့ဆက်ဆက်တဲ့အခြေခံဥပဒေသေးရေးဆွဲရေးနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေအားလုံးကိုဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ်။အဒီကိစ္စရပ်တွေထဲမှာအချုပ်ချာအာဏာလွတ်လပ်ရေးနယ်မြေခိုင်မာမှုတို့နဲ့ဆက်ဆက်တာတွေအပြင်အကြမ်းဖက်ဝါဒနိုင်ငံအဖွဲ့အစည်းတွေနဲ့တရားဥပဒေစိုးမိုးမှုအရေးပါပုံတို့နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေလည်းပါတယ်လို့ကုလအထူးတန်တမန်ကပြောပါတယ်။
My hope is that the meetings of the Constitutional Committee can be a door opener to the broader political process.
အခြေခံဥပဒေဆိုင်ရာကော်မတီရဲ့ဆွေးနွေးပွဲတွေဟာပိုပြီးကြေပြန့်တဲ့နိုင်ငံရေးလုပ်ငန်းစဉ်ကိုလမ်းဖွင့်ပေးလိုက်တာတစ်ခုအဖြစ်ကျွန်တော်ညွှန်းလင့်ပါတယ်။အခြေခံဥပဒေဆိုင်ရာကော်မတီထဲမှာပိုပြီးကြေပြန့်တဲ့နိုင်ငံရေးလုပ်ငန်းစဉ်အပေါ်အပြည့်သဘောဆောင်တည်ရောက်မှုဖြစ်စေနိုင်တဲ့ယုံကြည်မှုတချို့တည်ဆောက်ရေးစတင်နိုင်မယ်လို့လည်းကျွန်တော်ညွှန်းလင့်ပါတယ
်။ဒါကတကယ့်အစဉ်ခေါ်မူကြီးတစ်ခုဖြစ်ဖွယ်ရှိပါတယ်။အစစပျက်စီးနေတဲ့ဒီနိုင်ငံကနိုင်ငံသားတွေအားလုံးအတူတကွပေါင်းစည်းဖို့ကြီးမားတဲ့အားထုတ်မှုလုပ်ရမယ်ဆိုတာလေ့လာသူတွေကသဘောတူပါတယ်။ရက်ဆက်ပြင်းထန်တဲ့ပြည်တွင်းစစ်ကကိုနှစ်နီးပါးကြာနေပြီဖြစ်ပြီးလူထောင်ပေါင်းများစွာသေဆုံးထားပြီးတော့နိုင်ငံတွင်းမှာအိုးအိမ်ဆုံးထွက်ပြေးနေရသူတွေနဲ့ဒုက္ခသည်အဖြစ်ပြည်ပထွက်ပြေးနေရသူကစုစုပေါင်း12သန်းကျော်ရှိနေတာပါ။ ညီညွတ်ရေးအချုပ်အခြာအာဏာပိုင်မှုနဲ့ဆီးရီးယားရဲ့နေမြေခိုင်မာမှုတွေကိုထိန်းသိမ်းမဲ့အခြေခံဥပဒေတစ်ခုကိုမူကြမ်းရေးဆွဲအတိအမှတ်ပြုခြင်းအဖြစ်နာတည်ငြိမ်တဲ့နိုင်ငံတစ်ခုကိုရနိုင်မယ်လို့အစိုးရဘက်ကကောမဒီပူးတွဲသဘာဝပတိအာမက်ခူစဘာရီကစကားပြန်ငါတစ်ဆင့်ပြောပါတယ
် How do we preserve sovereignty with sanctions with Turkish in occupation
ဒါကအရေးယူမှုအောက်မှာတူရကီကကျူးကျော်ဝင်ရောက်ထားတဲ့အောက်မှာအမေရိကန်ဝင်ထားတဲ့အခြေအနေအောက်မှာချုပ်ချအာဏာကိုကျွန်တော်တို့ဘယ်လိုထိန်းသိမ်းနိုင်ပါလဲအဲ့လိုကျူးကျော်ဝင်ရောက်နေရတွေကကျွန်တော်တို့တိုင်းပြည်ကိုလူရဲ့နေချိန်မှာအချုပ်ချအာဏာကိုဘယ်လိုထိန်းသိမ်းနိုင်ပါလဲဒါစာရွက်ပေါ်ကစကားလုံးတွေတက်တက်ဖြစ်လို့မရပါဘူးလက်တွေ့အကောင့်ထဲဖော်နိုင်ရပါမယ်အားလုံးသဘောတူရပါမယ
်စီးရီးယားနိုင်ငံသားအားလုံးဖြစ်ချင်တဲ့စံနာတွေကိုပြည့်မီမဲဆိုရင်အခြေခံဥပဒေဟာညီညွတ်ရေးအတွက်အင်အားတစ်ခုဖြစ်နိုင်တယ်လို့အတိုက်ခံဘက်ကကောမဒီပူးတွဲသဘာဝပတိဟာဒီအဘားကပြောပါတယ်ဒုက္ခသည်တွေမိခင်နိုင်ငံပြန်လာနိုင်စေမယ်အိုရင်စွန့်ထွက်ပြေးနေရသူတွေသူတို့နေအိမ်တွေစီပြန်သွားနိုင်မယ်အခြေခံဥပဒေတရက်ကိုစီးရီးယားလူထုကမျှော်လင့်နေတယ်လို့သူကပြောပါတယ်အခြေခံဥပဒေဟာလူတိုင်းအတွက်အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုအာမခံရမယ်လို့ဟာဒီအဘာကပြောပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံအတွင်းကုလဂျာဝင်စစ်ဆက်ဆွေးနွေးပွဲနောက်ဆုံးအချိန်လေးကိုကိုကျော်ကျော်သိန်းကပြောပြသွားတာပါဆက်လက်ပြီးမြန်မာသတင်းဘုတ်ကိုနားဆင်ရပါမယ်အာဂရီလိုက်စားမှုဆိုင်ရာသတင်းဖြစ်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံမှာတာဝန်ထမ်းဆောင်နေတဲ့အလုသမားတန်အရာရှိဦးစမ်းမောင်ဦးနဲ့ဒေသခံဝန်ထမ်း2ဦးတို့ဟာနိုင်ငံတော်ကနေပေးရတဲ့လုပ်ပိုင်ခွင့်အာဏာတွေကိုအလွဲသုံးစားပြုတာကြောင့်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်56ရာနှုန်းမှာ6ရက်နေ့ကစတင်အမှုဖွင့်လှစ်အရေးယူပြီလို့ဆိုပါတယ်။ဦးစမ်းမောင်ဦးအနေနဲ့သူလုဆောင်ရမယ့်တာဝန်ဝတ္တရားတွေတိုင်းလုဆောင်ခြင်းမရှိဘဲဥပဒေပေါင်းပြင်ပကလုပ်တာတွေလည်းရှိခဲ့ကြောင်းသူနဲ့ထိတွေ့ဆက်ဆံဖူးသူတွေကပြောပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံကအလုသမားတန်အရာရှိဦးစမ်းမောင်ဦးဟာအလုခေါ်စာတွေကိုခွင့်ပြုမိတ်အမြန်လက်မှတ်ရေးထိုးခြင်းနေနဲ့ပတ်သက်လို့ကုမ္ပဏီ12ခုကနေထိုင်းဘတ်ငွေ 9,800 ကျော်ကိုတောင်းခံရယူခဲ့တာပြည်ပအလုပ်ကံအေဂျင်စီကုမ္ပဏီများကအလုသမားများအမိစီရင်များပြင်ပြရမှာအလုသမားတဦးကိုထိုင်းဘတ်ငွေ100နှုန်းနဲ့ကုမ္ပဏီ16ခုကနေထိုင်းဘတ်ငွေ4သန်းနီးပါးကိုလက်ခံရယူခဲ့ကြောင်းတိုင်ကြားမှုတွေရှိခဲ့တာပါဒီနောက်မှာတော့အဂတိလိုက်စားတာကိုစစ်ဆေးတွေ့ရှိတာကြောင့်အခုလိုမျိုးအရေးယူဆောင်ရွက်ခဲ့ကြောင်းအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။အလုသမားတန်အရာရှိဦးစမ်းမောင်ဦးတာဝန်ယူတဲ့ကာလမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုသမားတွေကြုံတွေ့ရတဲ့အခက်အခဲကိုအလုသမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကခေါင်းဆောင်ကိုရဲမင်းကအခုလိုပြောပြပါတယ်
။တမန်ပေါ်တော့လူအလုခေါ်စာတွေကိုကျွန်တော်စစ်ဆေးမှုအားနည်းတဲ့အတွက်တချို့ဆိုတွားရောက်လုံးဝမတွားရောက်မစစ်ဆေးနိုင်တဲ့အားတွေရှိတယ်။ခေါ်လာတာနိုင်ရတကယ်တစ်ဖက်အလုပ်ကျစ်တစ်ဖက်စက်ရုံကလက်ခံထားတာယူပါတရားအဲ့ဒီမှာလူ400လောက်ကအလုပ်မရှိကြုံနေနေရဖို့ပြီးတော့ကျွန်တော်တို့အစုလိုက်ကြုံလိုက်ပေါ့နော်လူ300 400မျိုးကိုကျွန်တော်တို့စံနေစီတွေတွားပေးရပြီးတော့ဒုက္ခရောက်ပြီးတော့စားရမရှိတဲ့အထိဆွဲစားတွေကပြစ်ထားခဲ့တာမျိုးတွေလည်းကျွန်တော်ဖြည့်ချင်းပေးခဲ့ရတယ်အဲ့တော့ကျွန်တော်တို့ဒီအလုပ်မတန်ကြီးတွေနေနဲ့အခုဟိုပေါ့နော်ဒီအလုပ်ခေါ်စာတွေကိုကျွန်တော်တို့ထိတိယအောင်စစ်ဆေးမပေးတာမျိုးတွေရှိတယ
်မြန်မာကျပ်ငွေ8တန်းကနေ10သိန်းအထိကုမ္ပဏီတွေကိုပေးခဲ့ပြီးတရားဝင်လာခဲ့ပေမဲ့စာချုပ်ပါစီးမျဉ်းစည်းကမ်းတွေကိုချိုးဖောက်ခံရတဲ့အခါမှာတာဝန်ယူမှုမရှိတာတွေကိုကြုံရတယ်လို့လည်းအလုသမတဦးကအခုလိုပြောပြပါဗျ
။သူတို့ခေါတော့ကတွားရမယ်ဆိုတဲ့နေရာတနေရာပို့တကယ်ပို့တဲ့နေရာကတနေရာဖြစ်နေတယ်အဲ့လိုမျိုးမြို့နယ်တွေလည်းလုံးဝမတူဘူးပေါ့။ဘလို့ခက်ခဲတဲ့ကြုံလာဆိုတော့အလုကပုံမှန်မစင်းရတာတို့နောက်တစ်ခါလစာတွေမမှန်တာတို့အဲ့လိုမျိုးတွေဖြစ်ကြတယ်ကြတဲ့အခါကျတော့ကုမ္ပဏီကိုတောင်းကြတယ်ကုမ္ပဏီကတာဝန်ယူမှုမရှိဘူးလိုက်ဖြေခြင်းမပေးဘူးပေါ့တန်ရုံးလက်မီအကူအညီတောင်းပါတယ်တောင်းတဲ့အခါကျတော့သူတို့ကအေးလာကူညီမယ်ပဲပြောတာပဲဒါပြီးကူညီခြင်းမရှိပါဘူးလုံးဝနောက်တစ်ခါဖုန်းနဲ့ပြန်ဆက်မလာဘူးဆောက်လို့ရေးဆိုလို့ချင်းရေကမိကလုံးဝမပေးရဘူးလို့ပြောထားတယ်ပို့ကြတော့ဆောက်လို့ရေးဖြစ်နေပြီရေကမိကတွေပေးရတယ်အခန်းကတွေပေးရတယ်အဲ့လိုမျိုးတွေကြုံရတယ်ပြီးတော့လုံးဝဒုက္ခလက်စာကိုလည်းစာချုပ်ချုပ်တော့3အဆိတ်နဲ့ချုပ်တယ်ကိုရောက်တော့300ပဲပေးတယ်မင်းကလေးဆို130ပဲပေးတယ်အဲ့ဒါမျိုးတွေလည်းရှိပါတယ
်ထိုင်းနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့အလုသမားရေးဆောင်ရွက်သူကိုရဲမင်းကတော့မြန်မာတန်ရာရှိဦးစမ်းမောင်ဦးတာဝန်ယူနေတဲ့ကာလမှာထိုင်းလဝကကိုတန်ရုံတစ်စိတ်တုံးထုပြီးလက်မှတ်ထိုးတိုင်ကြားခဲ့တာကြောင့်ထောင်ထဲမှာ6လနီးပါးနေခဲ့ရကြောင်းပြောပြခဲ့ပါတယ
်ဒီပုံကိုဆိုရင်ကျွန်တော်ထိုင်းလဝကကိုဖမ်းခိုင်းမှုတစ်ခုပေါ့နော်တန်ရုံတစ်စိတ်တုံးကိုလွဲသုံးလားလုပ်ပြီးတော့သူကလက်မှတ်ထိုးပြီးတော့ကျွန်တော်ဖမ်းခိုင်းခဲ့တယ်ကျွန်တော်တို့ဒီလက်မှတ်ရေးလှုပ်ရှားနေတယ်လို့အဓိကကျွန်တော်တို့ MOU တွေကိုလည်းကျွန်တော်ဟိုဖေးအားဖွင့်ပြီးတော့ကုညီဆောင်ချောက်ကျွေးမွေးပြီးတော့ဒီစာချုပ်ပါစီကနေချိုးပေါက်ခံရတဲ့ MOU တွေကိုကျွန်တော်အမှန်တရားအတိုင်းဆောင်ရွက်နေတဲ့လူတယောက်ကိုအလုံသမားတန်ရှင်ဦးချမ်းမောင်ဦးက Blacklist ဆိုပြီးတော့ရေးထားတာ အကျွန်တော်တို့ပြရတော့ဘလက်လစ်ဆိုတဲ့ဟာကကိုမဟိုလူတက်ဝန်ပြေးလို့မျိုးဓမြမှုလို့မျိုးနိုင်ငံတော်ပုံကံမှုလို့မျိုးအဲစသည်ဖြင့်အဲသိန်းပေါင်း 9,000 ထက်လိမ်လည်တဲ့ဟာမျိုးဒါမျိုးတွေကိုဒါဘလက်လစ်ပေးတာပေါ့ဘာလို့ကျွန်တော်မအားလို့မှုခင်းမျိုးတွေလည်းမရှိပဲနဲ့ပြတ်ပြီးခေါင်းထဲထည့်လိုက်တယ်ပေါ့နော်
ထိုင်းနိုင်ငံမြန်မာတန်ယုံကအလို့သမားတန်ရာရှိဦးစန်းမောင်ဦးနဲ့အတူလက်စားမှုတွေမှာပူးပေါင်းအကူအညီပေးခဲ့တဲ့ဒေသခံဝန်ထမ်းဦးတန်းထိုက်စိုးခေါ်ကိုစိုးနဲ့ဦးစောပြည့်ငိမ့်ခေါ်စောချက်တို့ကိုလည်းအမှုဖွင့်ခဲ့တာပါရန်ကုန်တိုင်းအရှိပိုင်းခရိုင်တကုံမြို့တင်မြောက်ပိုင်းမြို့မရဲစခန်းမှာတော့နိုဝင်ဘာလ6ရက်နေ့ကပထမသတင်းပေးတိုင်ကြားချက်နဲ့ဖွင့်ခဲ့ပြီးတရားစွဲဆိုအရေးယူနိုင်ရေးဆောင်ရွက်ခဲ့ကြောင်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မအေးမရတဲ့ရင်ပြပူချပါအခုကျမရေးဆိုင်ရာနိုင်ငံတကာသတင်းတပုတ်ကိုနားဆင်ရပါမယ်ဝတ်သက်ယောဂကာကွယ်ဆေးထိုးမထားသူတွေအနေနဲ့ကိုယ်ခံစွမ်းအားစနစ်ချုပ်ယင်းပြီးဖြစ်ပြီးသားယောဂတွေပြန်ဖြစ်တတ်တယ်လို့ဗြိတိန်နိုင်ငံကဆေးဘက်ဆိုင်ရာသိပ္ပံပညာရှင်တွေရှာဖွေတွေ့ရှိခဲ့ပါတယ်လေ့လာမှုတွေအရဝတ်သက်ယောဂကာကွယ်ဆေးထိုးမထားရင်ရေကြောက်ယောဂလိုယောဂမျိုးတွေထပ်ဖြစ်နိုင်တဲ့အပြင်တခြားယောဂတွေလည်းလွယ်လွယ်ကူကူကူးစက်တတ်တာကိုတွေ့ကြည့်ရတာပါဒါကြောင့်ဝတ်သက်ကာကွယ်ဆေးထိုးဖို့အရေးကြီးတယ်ဆိုတဲ့အကြောင်း VOA သတင်းတောက် Arash Arabasadi သတင်းကိုအခြေခံပြီးမတ်စုမြန်မောင်ကတင်ပြပါလိမ့်မယ်ခင်ဗျာ
အင်မတန်ကူးဆက်လွယ်ပြီးစိုးရင်စရာကောင်းတဲ့ဝတ်သက်ယောဂကူးပြီးဆိုရင်အရင်ချင်ထားတာထက်စိုးရင်စရာကောင်းတယ်ဆိုတာကိုဗြိတိန်နိုင်ငံကသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြပါတယ်။ Cambridge တက္ကသိုလ်ရဲ့ Edinburgh သုတေသနနဲ့ဆေးရုံကအထူးကူဆရာဝန်ကြီးဒေါက်တာ Chris Smith ကဘာကြောင့်လူနာကိုထိခိုက်နိုင်လဲဆိုတာကိုအခုလိုရှင်းပြပါတယ်
။ For a period of perhaps 5 years after infection, individuals who catch measles, not have the vaccine but catch natural measles,
ဝတ်သက်ကာကွယ်ဆေးမထိုးသူတရားဝတ်သက်ယောဂဖြစ်ပြီးငါးနှစ်လောက်ကြာတဲ့အထိအဲ့ဒီသူဟာတခြားယောဂတွေပိုပြီးလွယ်လွယ်ကူးစက်တတ်တာကိုတွေ့ရပါတယ်။အရင်ကမကူးခဲ့တဲ့ယောဂတွေကူးစက်နိုင်တာကိုလည်းတွေ့ရပါတယ်
။ဒီယောဂဖြစ်ဖူးသလားဆိုတာကိုကိုခန့်စွမ်းအားစနစ်ကမှတ်နိုင်စွမ်းချွတ်ယွင်းသွားလို့ဖြစ်တာလို့သိပ္ပံပညာရှင်တွေကသုံးသပ်ပါတယ်။ဒါကြောင့်ဝတ်သက်ကာကွယ်ဆေးထိုးမထားသူတွေအနေနဲ့အသက်အန္တရာယ်ကိုစိုးရိမ်ရတဲ့ယောဂတွေအပါအဝင်တခြားယောဂတွေလွယ်လွယ်ကူးစက်ဖို့အလားအလာပိုများသွားတယ်လို့ကိုခန့်စွမ်းအားဆိုင်ရာအထူးကူဆရာဝန်ကြီးတွေကပြောပါတယ်ဝတ်သက်ယောဂကာကွယ်ဆေးထိုးထားသူတွေတောင်မှအန္တရာယ်ရှိနိုင်ပါတယ
် If you live in a community where there are more people who experience measles or who don't vaccinate you are more likely to get other infections
ဝတ်သက်ယောဂဖြစ်ဖူးသူတွေဝတ်သက်ကာကွယ်ဆေးထိုးမထားတဲ့သူတွေနေတဲ့အတိုင်းဝိုင်းထဲမှာကိုကနေတယ်ဆိုရင်သူတို့အနေနဲ့တခြားယောဂတွေကူးစက်နိုင်တာကြောင့်ကိုကိုလည်းတခြားယောဂတွေကူးစက်နိုင်ခြင်းများပါတယ်ဒေါက်တာပက်ထရိုဗာဟာဗြိတိန်နိုင်ငံကမျိုးပီစာလေးလာရေးဆိုင်ရာ Welcome Sanger Institute ကကိုခန့်စွမ်းအားဆိုင်ရာအထူးကူဖြစ်ပါတယ်
။ For the first time we could use a technique that allows us to read the genes that the immune system uses to produce antibodies.
ခန္ဓာကိုယ်ခုခံနိုင်စွမ်းတွေကိုထုတ်ပြီးတဲ့ကိုခန့်စွမ်းအားစနစ်ရဲ့မျိုးပီစာကိုလေ့လာပြီးယောဂမကူးစက်ခင်နဲ့ကူးစက်ပြီးသားကိုခန့်စွမ်းအားဆဲတွေကိုမှတ်တမ်းတင်လေ့လာပါတယ်။ဒီနည်းနဲ့ဝတ်သက်ယောဂကူးစက်ဖူးသူတွေမှာဘယ်လိုဖြစ်တယ်လဲဆိုတာကိုလေ့လာခဲ့တာပါ ။သူတို့လေ့လာတွေ့ရှိချက်ကအရင်ထင်ထားတာထက်ပိုပြီးစိုးရိမ်စရာကောင်းတယ်ဆိုတာကိုတွေ့ခဲ့ကြတာပါ။ဝတ်သက်ယောဂကာကွယ်ဆေးထိုးမထားသူတွေဟာဖြစ်ပြီးသားယောဂတွေပြန်ဖြစ်ရုံမကယောဂအသစ်တွေကိုခုခံနိုင်စွမ်းလဲအားနည်းသွားပါတယ်
။ After measles up to 5 years people are have increased rate of other infections with other pathogens.
ဝတ်သက်ယောဂဖြစ်ပြီး၅နှစ်အတွင်းတခြားယောဂတွေကူးစက်နိုင်တဲ့နှုန်းတိုးသွားတာတွေ့ရပါတယ်။ဒီချက်ကိုကြည့်ခြင်းအဖြစ်လူမှုအခြေယောဂကူးစက်တက်ရောက်မှုတွေရှိနိုင်တယ်ဆိုတာကိုပြသနေပါတယ ်။ဝတ်သက်ယောဂဟာကမ္ဘာမှာကူးစက်အလွယ်ဆုံးယောဂမျိုးတွေမှာပါပါတယ်။ဒီယောဂဖြစ်ပွားတဲ့ကလေးငယ်တွေဆိုရင်အကြအာယုံဆုံးရှုံးတာ၊အုံနှောက်ထိခိုက်တာတွေအထိဖြစ်နိုင်ပါတယ်။ American ပြည်ထောင်စုမှာဆိုရင်ဝတ်သက်ယောဂကာကွယ်ဆေးထိုးကြဖို့တိုက်တွန်းနှိုးဆော်မှုတွေရှိနေတဲ့ကြားကဝတ်သက်ယောဂကူးစက်မှုနှုန်းဟာ25နှစ်အတွင်းမှာအမြင့်ဆုံးကိုရောက်နေတယ်လို့ယောဂကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ဘာသာရေးယုံကြည်မှုကြောင့်ကာကွယ်ဆေးမထိုးကြသူတွေ၊ကာကွယ်ဆေးနဲ့ပတ်သက်တဲ့ကောလာဟာလတွေကြောင့်ဝတ်သက်ကာကွယ်ဆေးမထိုးကြသူတွေလည်းရှိနေပါတယ်ရှင
်။ဒေါ်ရရှင်များရှင်။လက်နဲ့ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖန်ဆီးခံရအခမ်းမသိရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြခဏကြုံနေကြရပါတယ်။အခုနောက်ဆုံးမှဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲကဖမ်းဆီးသွားတဲ့အထိပါလက်နက်ကင်ပဋိပက္ခတွေချာမှာအယက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအယက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1 2 3 2 3 8 1 9994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။
တရားလီလိုက်စီစဉ်ကိုအင်ကာနဲ့စနေနေ့ညပိုင်းမှာထုတ်လင်းပေးနေတာဖြစ်ပါတယ်။တခါတည်းပါဝင်ဆွေးနွေးလို့ဆွေးနွေးပါလို့ဖိတ်ခေါ်ပြရစီ။ American VOA American အသံမနက်ပိုင်းအစီအစဉ်တချို့ကိုပြောင်းလဲတင်ဆက်ထားတာကိုလည်းသောတာရှင်တွေကိုသိပေးပြရစီ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြထားတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်ပါတွေကိုမူလအပေါ်မပြည့်ဒေါခင်မျိုးသက်နဲ့အတူကောက်နှုတ်တင်ပြပေးလိုပါရခင်ဗျာ။နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့ thenews.com မှာရွန်ဂျာနဲ့ကုလသမဂ္ဂဖွဲ့ဆိုတဲ့ကောင်းစင်နဲ့အက်ဒီတာအဘော်ကိုဖတ်ရှုရပါတယ်။ရွန်ဂျာရဲ့ပေါ်ကျူးလွန်ခဲ့တဲ့လူမျိုးတုံးသက်ပြတ်မှုတွေအတွက်ရေယူတာတွေဘယ်တော့စနိုင်မလဲဆိုတဲ့မေးခွန်းနဲ့အစာချေရေးသားထားပါတယ်။နောက်တစ်ချိန်အချီးနီးစူးစမ်းမှုအဖြစ်ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ဟာအာဆီယံကောင်းဆောင်တွေကိုရွန်ဂျာအကြက်တဲဖြည့်ရှင်ဖို့တိုက်တွန်းခဲ့ကြောင်းဒါအပြင်ထူးထူးဆန်းဆန်းပဲဒီကိစ္စကိုတာဝန်ယူဖို့နဲ့ဒုက္ခသည်တွေလုံခြုံစိတ်ချစွာနေရပြန်ရေးလှုပ်ဆောင်ပေးဖို့မြန်မာအစိုးရကိုတောင်းဆိုခဲ့ကြောင်းဒီတောင်းဆိုချက်ဟာနိုင်ငံကအတိုင်းဝိုင်းကိုတောင်းဆိုတာမဟုတ်ပဲမြန်မာအစိုးရကနေရေးရဆောင်ရွက်ပေးဖို့လိုက်လျောပေးလိုက်တယ်လို့ဖြစ်နေကြောင်းအလားတူပဲအာဆီယံခေါင်းဆောင်တွေကမဆက်ဖက်ရေးမှုကိုကျင့်သုံးနေတဲ့အချိန်ထဲမှာပဲရိုဂျာကိစ္စဖြည့်ရှင်ပေးဖို့သူတို့ကိုတိုက်တွန်းနေသေးကြောင်းရေးသားထားပါတယ်ရိုဂျာကိစ္စဟာမြန်မာအစိုးရတာဝန်မဟုတ်တော့ပဲကျူးလွန်သူတွေကိုအပြစ်ပေးဖို့ကမ္ဘာနိုင်ငံတွေမှာတာဝန်ရှိနေကြောင်းဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာ9သိန်းနေရပြန်ရေးဟာဖြစ်နိုင်ပွဲမရှိပဲပြန်မယ်ဆိုရင်လည်းမြန်မာစစ်တပ်လက်ထက်ဝက်ကွက်အလိုက်တလို့ဖြစ်သွားမှာဖြစ်ကြောင်းတာဝန်ခံမှုတွေမရှိပဲရိုဟင်ဂျာတွေနေရပြန်မှာမဟုတ်ကြောင်းနဲ့ခပ်ပြော့ပြော့တောင်းဆိုမှုဟာအလုံးမဖြစ်တော့ကြောင်းရေးသားထားပါတယ်။ဒါအပြင်မြန်မာအပေါ်တင့်တော်တဲ့ဖိအားပေးမှုမရှိကြောင်းအာဆီယံဒေသတွေမလေးရှားနဲ့အင်ဒိုနီးရှားတို့ကသာရိုဟင်ဂျာကိစ္စတရားမျှတမှုရရှိရေးတက်တက်ကြွကြွနဲ့လှုပ်ရှားနေကြောင်းမြန်မာအင်ဒီဂျင်းတွေဟာဒီကိစ္စမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နိုင်ကြောင်းကုလသမဂ္ဂအနေနဲ့ကတော့လေတံပြော့ပြော့နဲ့တိုက်တွန်းတောင်းဆိုနေတာတွေကိုရပ်ဆိုင်းပစ်ဖို့လိုကြောင်းရေးသားထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံအန္ဒရာပရာဒက်ရှ်ပြည်နယ်ထဲမှာမြန်မာအပါအဝင်ဘင်စတိတ်အဖွဲ့ဝင်ဘင်္ဂလားပင်လယ်အော်ဒေတာရင်းနိုင်ငံတွေအတွက်အကျိုးရှိစေမယ့်စိတ်ကမ်းကြီးတည်ဆောက်ဖို့အသင့်ဖြစ်နေပြီဖြစ်ကြောင်းနိုဝင်ဘာလ10ရက်နေ့ထုတ် The Indian Express မှာဖော်ပြထားပါတယ်။ဒေတာရင်းနိုင်ငံတွေရဲ့ရေချောင်းသွားလာရေးတိုးတက်ဖို့ပူးပေါင်းဆောင်ရွက်မှုနဲ့ကုန်သွယ်ရေးပိုကောင်းလာစေဖို့အတွက်အမြင့်ချင်းဖလှယ်ကြတဲ့ဒီဆွေးနွေးပွဲမှာပြည်내ရေချောင်းဆိုင်ရာဝန်ကြီးကတင်ပြခဲ့ကြောင်းဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအထိပါရောက်မဲ့ရေချောင်းဆက်သွယ်ရေးဟာရင်းကမြစ်ချောင်းပေါ်ကဘာယာနတီကနေအိန္ဒိယအရှိမြောက်ပိုင်းဒေသတွေအထိသွားလာနိုင်မှာဖြစ်ပြီးဒီမြစ်ကြောင်းတစ်လျှောက်ကုန်စည်စီးဆင်းမှုမြန်ဆန်ကောင်းမွန်လာစေမယ်လို့လည်းပြောပါတယ်။ဒါအပြင်ဘူတန်နဲ့နီပေါနိုင်ငံတွေနဲ့လည်းရေကြောင်းသွားလာမှုတွေပိုးပြီးကောင်းလာနိုင်မယ်လို့ဆိုပါတယ်။ကမ္ဘာတလွှားစီးပွားရေးကြီးထွားဖွံ့ဖြိုးတိုးတက်မှုနှုန်းကျဆင်းနေပေမဲ့ဘင်စတိတ်နိုင်ငံတွေဖြစ်တဲ့အိန္ဒိယ၊မြန်မာ၊နီပေါ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊ထိုင်း၊သီရိလင်္ကာနိုင်ငံတွေကြားမှာတော့ဖွံ့ဖြိုးမှုနှုန်းက600ခန်းနှုန်းကနေ900ခန်းနှုန်းလောက်ထိဖြစ်လာနေတယ်လို့လည်းပြောပါတယ်။အိန္ဒိယနိုင်ငံထဲမှာစိတ်ကမ်းပေါင်း200ကျော်ရှိတဲ့ထဲက84ခုသာကောင်းကောင်းလဲပတ်နိုင်ကြောင်းနဲ့ဒါကိုတိုးတက်အောင်လုပ်မယ့်အခုစီမံကိန်းအတွက်ဒေသရင်းနိုင်ငံတွေပါပါဝင်ရင်းနှီးမြှုပ်နှံကြဖို့လဲအစည်းအဝေးမှာပန်ကြားခဲ့ကြောင်းလည်းဖော်ပြထားပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတို့ရရှိမြတ်ခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အသံကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိတင်ဆက်သွားမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 32 40 48တို့အပြင် line lab meter 190 kHz 1509 GHz ပါတိုးချက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍသုတ္တဆောင်တဲ့ American တခွင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍမှာအေရဝတီမြစ်ကြီးကြောင်မြန်မာနိုင်ငံရဲ့ဖြစ်တည်မှုသမိုင်းကိုပိုသိနိုင်မလားဆိုတာအခုလိုကြားကြရမှာဖြစ်ပါတယ်
။အေရဝတီမြစ်ကြီးဘလောက်အရေးပါလဲဆိုတာလေကျွန်တော်နည်းနည်းလေးပြောပြချင်ပါတယ်။အဲ့ဒါကဟိမောနာနဲ့တိဘက်တောင်ကုန်းတွေကနေပြီးတည်လာတဲ့အနယ်တွေကပင်လယ်ထဲကိုပို့ချတဲ့ဥစ္စာကဒီတစ်နှစ်ကိုတန်ကျင်တန်းပေါင်း300ရှိပါတယ်ခင်ဗျ။အနယ်တွေကြီးပဲ။ဆိုတော့သူကဘလောက
်ဂျပန်အန်နဝါဘူမိသိပ္ပံနဲ့နည်းပညာဌာနကဒေါက်တာမိုးကျော်သူနဲ့ဆွေးနွေးချက်ကိုမကြာခင်နှာစင်ကြရပါမယ်။ဒီလိုအစီအစဉ်တွေတဲ့ကအရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်။မွန်ပြည်နယ်ပြည်သူ့လွတ်တော်ကောင်စီရဲ့ဒေါ်ခိုင်ခိုင်လက်ဟာလူ့အခွင့်အရေးရှိနေဖြစ်လဲဆောင်ရွက်ခဲ့သူပါ။တထုံမဲဆန္ဒနဲ့အမျိုးသမီးလွတ်တော်ကောင်စီရဲ့တယောက်အနေနဲ့အမျိုးသမီးအခွင့်အရေးတောင်းဆိုမှုတွေမှာမီယိုဖလာထုံတန်းစင်လာတွေကြားကြုံတွေ့ဖြတ်တန်းခဲ့ရတဲ့အခက်အခဲတွေအကြောင်းဒီသတင်းပတ်ရအမျိုးသမီးကဏ္ဍမှာမတ်စုမုံကစူးစီးတင်ပြထားပါတယ်ခင်ဗျာ
'Cause it only serves to make me more determined to achieve.
ဘာရတမဝန်ချောင်းပညာကဥပဒေပညာရှင်ဖြစ်တဲ့အခါကျတော့ဥပဒေနဲ့တမဝန်ချောင်းပြုတယ်။အဲဒီနောက်ပိုင်းမှာ human rights defenders အဖြစ်လည်းဒီမှာရပ်တည်ခဲ့ပါတယ်။ဒါပြင်ကယ်ဆယ်ရေးလုပ်ငန်းတွေအနောက်ပြီးတော့ဆစ်ဖြစ်နေတဲ့ဒေသတွေမှာရှိတဲ့ဒီ situation ခံနေမှာရှိတဲ့ကလေးတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ trauma counseling လုပ်တဲ့လုပ်ငန်းတွေပါကျွန်မလုပ်ခဲ့ပါတယ်။နောက်ပြီးတော့ကျွန်တော်တို့ရေးပြီးတဲ့ဒေတာတွေဝန်ထမ်းဒီခေါင်းတဲ့ဒေတာတွေမှာရှိတဲ့ကလေးတွေရဲ့ပညာရေးကျန်းမာရေးအစားဆောင်ရွက်တဲ့လုပ်ငန်းကိုလုပ်ခဲ့။ဒါပေမဲ့2015ရေကောက်ပွဲမှာကျတော့ရေကောက်ပွဲနီးလာတဲ့အချိန်မှာကျွန်တော်တို့တထုံမြို့နယ်မှာဌာနနေအတွက်ဝင်ရောက်ရေးချေဖို့တထုံမြို့ကနေပြီးတော့ဖိတ်ခေါ်ခဲ့တဲ့အခါမှာကျွန်မလွတ်တော်ကိုယ်စားလှယ်တယောက်ရဲ့ဘဝကိုကျွန်မကြောင်းလဲခဲ့ပါတယ်။ဘာကြောင့်လွတ်တော်ကိုယ်စားလှယ်လုပ်ခဲ့တယ်ပေါ့နော်။ဘာကြောင့်လွတ်တော်ကိုယ်စားလှယ်အဖြစ်ကြောင်းလဲသွားလေကိုလုံးကြီးရဲ့တမိုးဝမ်းကြောင်းလုပ်ငန်းတစ်ခုကနေကြောင်းလဲသွားလို့ဆိုတော့အဓိကကတော့ system change ဖြစ်တာပေါ့နော်လက်ရှိရှိနေတဲ့ system ကိုမပြိုက်ဘူးနိုင်ငံရဲ့အကြောင်းလဲတစ်ခုအရေးတစ်ခုမှာကိုနိုင်နဲ့အားနဲ့ဝင်နဲ့ကျမတို့ဝင်ပြီးတော့ထမ်းခဲ့တာပါအဓိကတော့ကျမတို့က system change ဖြစ်နေကျမတို့အနိုင်ကျင့်တာဖိနှိပ်တာစော်ကားတာခရီးမတီတာချင်းချောက်တာဒီလိုမျိုး system တခုလုံးကျွန်တော်တို့မကြိုက်ဘူးမကြိုက်တဲ့အတွက်ကြောင့်အဲ့ဒီ system မရှိအောင်လို့ကျွန်တော်တို့ကအရေးတခုကိုတောင်းခဲ့တာပါအဲ့ဒီအနေအထားနဲ့ကျွန်တော်လွတ်တော်ကိုယ်စားလှယ်ဖြစ်လာခဲ့ပါတယ
်ဟုတ်ကဲ့အဲ့တော့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တူအနေနဲ့ပေါ့နော်ဒီဒေသမှာရှိတဲ့မဲဆန္ဒနယ်ကပြည်သူတွေအတွက်ရဲ့ဒီအရေးတွေကိုဆောင်ရွက်တယ်လို့ပဲဒီလွတ်တော်ထဲမှာအထူးသဖြင့်အမျိုးသမီးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လွတ်တော်မှာရောမွန်ပြည်နယ်အစိုးရမှာရောသက်ဆိုင်တဲ့ဒေသဒီအနာပိုင်းတွေမှာပါတောင်းဆိုပြီးတော့မှတင်ပြနေသူတယောက်ဖြစ်နေမခိုင်ခိုင်လေးကိုလည်းသိကြတော့အဲ့ဒီထက်ထက်ရမှာဒီထူးထူးခြားခြားပေါ့နော်အဲ့ဒီဒေသမှာအမျိုးသမီးခွင့်ရေးဆုံးရှုံးမှုတွေနောက်အမျိုးသမီးခွင့်ရေးတွေနဲ့ပတ်သက်ပြီးတော့တောင်းဆိုပြီးတော့မှတင်ပြခဲ့ရတဲ့အခြေအနေတွေကပေါ့နော်ဒီထူးခြားတဲ့ဖြစ်ရပ်တွေရှိရင်လည်းဒီနေ့ပြောပြပေးပါရှင်
အမျိုးသမီးအခွင့်အရေးဆိုလို့ရှိရင်ကျွန်တော်တို့ဒီမှာကမွန်ပြည်နယ်လွတ်တော်ကပထမဆုံးတနည်းပိုင်းဒီနယ်လွတ်တော်ကော်မတီတွေပေါ့နော်ကြီးရကော်မတီတွေရဲ့မှာဆိုလို့ရှိရင်မျိုးသမီးနဲ့ကလေးတွေခွေးဆိုင်ရာကော်မတီကပထမဆုံးမွန်ပြည်နယ်မှာပဲဖွင့်ပြတာပါတနည်းပိုင်းဒီလွတ်တော်တွေမှာမရှိသေးခင်မှာမွန်ပြည်နယ်မှာပထမဆုံးမျိုးသမီးနဲ့ကလေးတွေခွေးဆိုင်ရာကော်မတီကိုဖွဲ့တယ်အဲ့ဒီကော်မတီကနေကျွန်တော်တို့အဓိကကိုက်တဲ့ဖြစ်ရှင်းပြနေတာတော့တက်ငင်မတွေနဲ့ဒိုမက်စ်ဗိုင်းလန့်စ်ဖြစ်ပါတယ်ဒါတော့ကျွန်မအဓိကထားပြီးတော့ခိုင်ခွင့်နေပါတယ်ဒီကတော့ကျွန်မတက်ငင်မတွေနဲ့ပတ်သက်လာလို့ရှိလို့ရှိရင်ခံစားရတဲ့ survivor ကလေးငယ်လေးတွေရဲ့trauma ကအစားကျွန်မဘယ်လိုဆိုင်နေဆောင်ရွက်ပေးပါတယ်ဒါကျွန်မကော်မတီဥက္ကဋ္ဌတယောက်အနေနဲ့ကျွန်တို့ရဲ့ကော်မတီရဲ့ဆောင်ရွက်ချက်ဖြစ်တယ်ဒါပေမဲ့အားလုံးကြည့်ကြရဲအနိုင်ငံလုံးကြည့်ကြရဲကျမရဲ့မျက်စနှာနေနေမှာရှိရဲsexual violence လုပ်ထားတဲ့content နဲ့ပတ်သက်ပြီးတော့ကျမပြီးခဲ့တဲ့2019လောက်ကတော့တော်တော်လေးကို ဟောကျိုးကျိုးစကားနဲ့ဆောင်ရွက်ခဲ့ရပါတယ်ဟုတ်ကဲ့ရှင်
အဲ့တော့ဒီလိုမျိုးဒီအမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တူဦးနေနဲ့ဒီလိုဆောင်ရွက်ပေးရတဲ့အခါမှာပေါ့နော်ဘယ်လိုမျိုးအခက်အခဲမျိုးတွေရှိလဲဘယ်လိုချိန်ချောက်မှုတွေရှိလဲရှေးရထုံနှန်းစင်လာအရာကိုယ့်ကိုယ်ယုံကြည်မှုတွေရှိတယ်နောက်ပြီးတော့တပ်ဝင်အားကိုးမှုတွေရှိတယ်ဆိုတော့ကိုကဒီလိုလွတ်တော်ကိုယ်စားလှယ်တူဦးနေနဲ့ရောက်သွားတဲ့အခါမှာဒီဥပဒေပညာရှင်လည်းဖြစ်တဲ့အခါကျတော့ဓာရီကိုရောဘယ်လိုများရင်ဆိုင်ကြော်လွှားခဲ့ပါလဲရှင
်အော်အခက်အခဲရှိတာပေါ့မရဲ့အခက်အခဲကတော့စပြီးလွတ်တော်ကိုယ်စားလှယ်စဖြစ်ကလေးကမင်းကလေးကိုယ်ကလေးငယ်လေးငယ်လေးဆိုတော့အဓိကတော့ကိုယ်ခြေပိုင်းဆိုင်ရာတချို့တချို့တော့လူရဲ့မလေးမစားခွဲခြားဆက်ဆံခြင်းကိုခင်ရတယ်ဥပမာမျိုးသားအမတ်နဲ့ရှင်အမျိုးသမီးအဖက်ကိုနောက်ပို့တာတို့ဟောမျိုးသမီးအမတ်ကိုဟောတိတ်ပြီးအရေးမပေးအလေးမထားတာတို့အဲ့လိုမျိုးဟာမျိုးရှိတယ်ဒါကတော့သူရဲ့မူရာတွေညလုံးတွေပြောစကားတွေဒါတွေနဲ့လေကျမတို့ကအများကြီးကြုံတွေ့ကြရတယ်အဲ့ဒါလိုလေကျမတို့ကကိုယ့်ရဲ့ခံုံချက်ကိုယ့်ရဲ့ရည်တည်ချက်ကိုယ့်ရဲ့စတန်တော့တော့ကိုယ့်ရဲ့ rule ပေါ့ငါရဲ့ rule ကကိုယ့်ရဲ့လေဟုတ်ပြီလွတ်တော်ကိုယ်စားသူကိုကြားပြရငါရဲ့စတန်ကရည်တည်ချက်ကပါလေပြီးသူအလုံးချူပြရဦးဟုတ်ပြီ leadership role မှာရည်နေရဲ့အဲ့တော့ငါဘာလုပ်ရမလဲဘာလုပ်ဖြစ်လဲငါ့ကိုဒီလိုလုပ်ရင်ရောငါပညာသားပါပါဘယ်လိုရှင်းဆိုင်ဖြစ်ရှင်းမလဲဆိုတဲ့ဟာမျိုးတွေကျမတို့အများကြီးစဉ်းစားကြရတယ်ဒါတယောက်ချင်းကျွန်တော်ပြရလက်တနာရည်တည်ဖြစ်ရှင်းတဲ့နေရာမှာလည်းဥမာ content ကိစ္စဆိုကျမအများကြီးစိတ်ထိတ်ကြရတဲ့ဟာကြီးရှိတယ်။အော်နောက်တစ်ခုကကျမကိုချင်းချောက်ခဲ့ရတယ်။ကျမ message တွေပို့ပြီးတော့မိမျိုးစုံနဲ့နောက်ဆက်ခဲ့ရတယ်။အတက်အညဲအထိပါချင်းချောက်လာတာတွေ Facebook ပေါ်မှာကျမကို troll တာတွေ၊နော် cyber bullying လုပ်တာတွေဒါမျိုးတွေအကုန်လုံးကျမကြင်ကြင်ခံခဲ့ရတယ်။ကျမကိုဘက်ပေါင်းဆောင်ကလက်လျှော့မှုတွေ၊ကိပတ်လုပ်မှုတွေအများကြီးညာပြောခဲ့ကြတယ်။ကျမကြော်လွှားနေရတာဟာစက်ကြော violence ဆိုကျမဘက်ကပြောနေသေးတယ်။မဆိုင်တာတွေဆွဲခဲ့ပြီးတော့အဲ့ဒီကဘာတွေယူပြီးတော့ဒီကိစ္စကိုဖောက်ဖို့စူးစမ်းနေတဲ့လူအုပ်စုတွေလည်းအများကြီးရှိတယ်။ဆိုတော့ဒါတွေကိုကျမရဲ့တက်ထားတဲ့ဥပဒေပညာရက်နောက်ပြီးတော့ကျမလက်ရှိရက်တည်ရတဲ့တော်တော်ကိုယ်လေးတယောက်ရဲ့ကျင်းနောက်ပြီးတော့ကျမရင်ထဲမှာခံထားတဲ့ခံရက်တွေနဲ့အများကြီးကြော်လာခဲ့ရတယ်။အဲ့ဒီအတွက်ကြောင့်လည်းအခုချိန်မှာဆိုလို့ရှိရရှင်အာတန်ကအယူဆုံးပြီးတော့ဆောင်ရွက်နေတဲ့ကိစ္စရက်တွေကိုကျမမရှိအောင်ပပျောက်သွားကအဝေးပြင်နေခဲ့ပါတယ်။ဒါကျမရင်ဆိုင်ခဲ့ရတဲ့ဖျက်ကျော်ခဲ့ရတဲ့ဒီမှာတော့အကြီးအမားဆုံးကျမဘဝရဲ့စိန်ခေါ်မှုလို့လည်းပြောလို့ရတယ်။ကျမဘဝရဲ့မှတ်ကြောက်တစ်ခုပြင်ခံထားရတဲ့အလုပ်တစ်ခုတမိုင်းတစ်ခုလို့လည်းပြောလို့ရပါတယ
်။ဟုတ်ကဲ့။မွန်ပြည်နယ်ထဲမှာပြီးခဲ့တဲ့လတွေတုန်းကမကြုံစဘူးတဘာဝဘေးအနေရင်ဆိုင်ခဲ့ရတဲ့အနေအထားကိုလည်းတွေ့ခဲ့ရတယ်ပေါ့နော်။အဲ့ဒီမှာမြေပြိုကျတာတွေရှိတယ်။နောက်ရေဘေးတင်တာတွေရှိတယ်။နောက်ပြီးတော့ဒီလိုလေပြင်းမုန်တိုင်းတိုက်ခဲ့တဲ့အနေအထားတွေရှိတယ်။အဲ့တော့ဒီလွတ်တော်ကိုယ်စားလှယ်တူအနေနဲ့အထူးသဖြင့်အမျိုးသမီးလွတ်တော်ကိုယ်စားလှယ်တူအနေနဲ့ဖြစ်နေတဲ့နေရာတွေထိကွင်းဆင်းပြီးတော့သွားရောက်ဆောင်ရွက်ပေးခဲ့ရတဲ့အနေအထားမျိုးတွေလည်းရှိတော့အဲ့ဒီမှာရောဘာတွေများဆွမ်းဆောင်ပေးနိုင်ခဲ့တာတွေရှိလဲ။ဘလို့အခက်ခဲတွေကြုံခဲ့ရတာတွေရှိလဲ။နောက်ပြည်သူတွေအတွက်ဘာများလုပ်ပေးနိုင်တာတွေရှိပါလဲရှင်။
အခုလို့နှုတ်တော်ကိုယ်စားလှယ်လူသမီးတယောက်ကအုတ်ချိုးရိုင်းပိုင်းဆိုင်ရာမှာရှိတဲ့တာဝန်ရှိတဲ့သူတွေလိုရတဲ့အလုပ်ဖြစ်ပါတယ်။သို့တော်လည်းကျမကပြည်သူကိုစားသူရဲ့ကိုယ်စားလှယ်တယောက်ဖြစ်တဲ့ကြောင့်အချိန်နဲ့တပြေးညီပြည်သူကို announce လုပ်ဖို့လိုပါတယ်။တရင်ထုတ်ပြန်ပေးဖို့လိုပါတယ်။ဒီအတွက်ကျမတာဝန်ရှိတယ်လို့ခံယူထားတဲ့အတွက်ကြောင့်ကျမတို့မဲပေးထားတာမဲမပေးထားတာအဲ့ဒီမှာရှိတဲ့ပြည်သူလူထုအားလုံးဟာကျမတို့ရဲ့ကျမတို့နဲ့တက်ဆိုင်ပါတယ်။နှုတ်တော်ကိုယ်စားလှယ်ဒီနဲ့တက်ဆိုင်ပါတယ်။လွတ်တော်ကိုယ်စားလှယ်တဦးချင်းစီနဲ့လည်းတက်ဆိုင်ပါတယ်။ဒီလွတ်တော်ကိုယ်စားလှယ်တွေဟာပြည်သူအပေါ်မှာတာဝန်ယူမှုတာဝန်ခံမှုရဲ့အပြင်တာဝန်ချေမှုလည်းရှိဖို့လိုအပ်ပါတယ်။ကိုယ်ကြီးသေးခြင်းနဲ့စိတ်ကတော့ခုတ်ကယ်စေးသမားတယောက်ရဲ့ဘဝကိုပြန်ရောက်သွားတယ်လို့ပါပဲ။နောက်တစ်ခုကအဲ့လိုဆောင်ရွက်တဲ့နေရာမှာကျမတို့တွေ့ကြတဲ့အခက်အခဲလေးတွေရှိပါတယ်။အဲ့ဒါလေးကလည်းနည်းနည်းလေးပြောချင်ပါတယ်။အဲ့ဒါဘာလဲဆိုတော့အမေမိကျင်းနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာနဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာလင့်တွေတွေပြတ်နေရမျိုးရှိပါရဲ့။ဒါမျိုးတွေလည်းနောက်နောက်မဖြစ်အောင်လို့ဖိတ်ဆက်ပြီးတော့ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီဖက်ပေါ်ပြီးဆင်းရဲဖြစ်ရောက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်။
အဲ့တော့မခန့်ခိုင်လေးကိုအခုနောက်ဆုံးမေးချင်တဲ့ဟာကတော့ဒီလွတ်တော်တွင်မှာဒီအမျိုးသမီးကိုယ်စားလှယ်တွေပေါ့နော်ပို့ပြီးတော့မှများများပါဝင်လာနိုင်မအောင်ပေါ့နော်ဘလို့များဒီအမျိုးသမီးတွေကိုရောသတင်းစကားပါချင်တာရှိလဲနောက်ပြီးတော့ဒီဥပဒေပြုရေးပိုင်းကောနောက်ဒီပြည်သူတွေအကျိုးကိုတည်ပိုးတဲ့နေရာမှာအမျိုးသမီးတွေအနေနဲ့ပို့ပြီးတော့မှပူးပေါင်းပါဝင်ခြင်းစိတ်ဖြစ်လာအောင်ပေါ့နော်မခန့်ခိုင်လေးဘာများအမျိုးသမီးတို့ကိုသတင်းစကားပါချင်တာရှိပါလဲရှင်
အဓိကတော့ decision making လုပ်တဲ့နေရာတွေမှာအမျိုးသမီးတွေများများပါဝင်လာကြည့်ချင်တယ်။အမျိုးသမီးလို့တော့ကိုယ်စားလှယ်တွေမဟုတ်ပါဘူး။အမျိုးသမီးအုပ်ချုပ်ရေးမှုအမျိုးသမီးဆေးရေးမှုယာယီမှုတွေအဲ့လိုမျိုးတွေများများဖြစ်လာဖို့လို့ခေါင်းဆောင်မှုနေရာမှာအမျိုးသမီးတွေပါဝင်လာနိုင်ဖို့ဆိုတာကနေရာဖြစ်ဖို့တော့လိုတယ်။လက်ရည်တူရယ် on our level to the solution เนาะที่မျိုးသမီးကိုမျိုးသားနဲ့တန်းတူအခွင့်အရေးပို့တော့ပို့ပါတယ်တကယ်ရည်ချင်းရှိတဲ့မျိုးသမီးတွေကို encourage နေရမှာပေးဖို့တော့လိုအပ်လာပါတယ်နောက်တစ်ခုကအမျိုးသမီးတွေခေါင်းဆောင်မှုနေရာမှာရှိလာဖို့လို့ရှိရင်ကျမတို့လူမှုရာမှာစကားပြောဖို့စကားပြောအတက်ပညာခေါင်းဆောင်မှုအရေးသေးနဲ့ပတ်သက်တဲ့အမျိုးသမီးတွေရဲ့ခေါင်းဆောင်မှုကံတွေ capacity build up လုပ်တဲ့နေရာမှာအမျိုးသမီးတွေကိုဆွဲခေါ်ဖို့လိုပါတယ်စီအကြားကြီးကာချာရီဒါတွေလည်းကြော်လွှားပါလိမ့်မယ်အဲ့လိုမျိုးကြော်လွှားပြီးဖောက်ထွက်လာနိုင်တဲ့အမျိုးသမီးတွေများများပေါ်လာပါသေးလို့ဆိုတာ Cause it only serves to make me more determined to achieve my final goal.
မဆူမွန်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါအခုတူတာစုံလေ American တခွင်ကိုနားဆင်ကြရမှာပါဒီတစ်ပတ်မှာတော့နိုဘလာအတွင် American ပြည်ထောင်စုတဲကအမတ်တရားဖြစ်စဉ်တွေအကြောင်းကို Dawkins Sowin ကမဆူမွန်နဲ့အတူပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဆူမွန်လူငယ်တဲ့1933ခုနိုဝင်ဘာလ16ရက်နေ့တုန်းကအမေရိကန်နဲ့ဆိုဗီယက်ပြည်ထောင်စုတို့တန်တမာဆက်ဆံရေးပုံမှန်ပြန်ပြီးဆက်သွယ်နိုင်ခဲ့ကြတယ်တော့
အမေရိကန်နဲ့ရုရှားကဘယ်ချိန်ကစပြီးရန်ဖြစ်ထားကြလို့လဲအန်တီရဲ့လူငယ်တဲ့1980ခါမှာပြန်တက်ကြတဲ့မိတ်ဆွေတွေလား
1900ပြည့်နှစ်အစောပိုင်းရုရှားဒေါ်လာရေးအပြီးနှစ်နိုင်ငံကြားစီးပွားရေးနဲ့နိုင်ငံရေးအရာသဘောထားကွဲလဲတာတွေအကြီးအကျယ်ရှိခဲ့လို့ဆက်ဆံရေးကျဲခဲ့ကြတယ်လေ1932ခုနှစ်သမ္မတ Franklin Roosevelt လက်ထက်ကြမှာရုရှားနဲ့ဆက်ဆံရေးပြန်ဆဖို့စဉ်းစားခဲ့တာတဲ့ American နဲ့ရုရှားရဲ့ဆက်ဆံရေးတိုးတက်မှုမရှိဘဲနဲ့တော့ကမ္ဘာတဝန်းပူးပေါင်းဆောင်ရွက်မှုမဖြစ်နိုင်ဘူးလို့သမ္မတ Roosevelt ကယုံကြည်တာတဲ့
အခုတော့တဲ့ကြလို့လားအမြဲလိုလိုစောင့်နေကြတာပဲဥစ္စာဒီအထွက်ပြေးတဲ့လူကိုဟိုကလက်ခံထားလို့အပြန်အလှန်ပြစ်တင်နေကြတာပဲလေ
အခုအချိန်မှာတန်တမန်ဆက်ဆံရေးကတော့ပုံမှန်လိုပဲပြောလို့ရပါတယ်သမ္မတ Roosevelt လက်ထက်တုန်းကဆိုဗီယက်နိုင်ငံသားရေးဝန်ကြီးက Maxim Levinov တဲ့သူ့ကိုအနောက်လူလားသူလို့ပြောကြတယ်လေသူနဲ့သမ္မတ Roosevelt တို့စာရေးအပြန်အလှန်ရေးပြီးမှတန်တမန်ဆက်ဆံရေးပြန်ဆခဲ့တာတဲ့ဆိုဗီယက်တွေအနေနဲ့အမေရိကမှာကွန်မြူနစ်ဝါဒမဖြန့်ရဘူးဘာသာရေးလွတ်လပ်ခွင့်ပေးရမယ်နောက်အဲ့ဒီအချိန်တုန်းကဆိုဗီယက်ပြည်ထောင်စုမှာနေထိုင်တဲ့အမေရိကန်နိုင်ငံသားတွေကိုဥပဒေအရအခွင့်အရေးပေးရမယ်စတဲ့ဂရုတွေပေးပြီးမှနှစ်နိုင်ငံပြန်ပြီးတော့ပုံမှန်တန်တမန်ဆက်ဆံခဲ့ကြတာလေ။ဒါနဲ့အန်ဒီရိုယုံနဲ့မလှမ်းမကန်းကဒီ Capitol Hill လို့ခေါ်တဲ့လွှတ်တော်အဆောက်အအုံကြီးမှာအမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေစပြီးရုံးထိုင်ခဲ့ကြတာကလည်း1800ပြည့်နှစ်နိုဝင်ဘာလ18ရက်နေ့ကတဲ့
။အဲ့ဒီလွှတ်တော်အဆောက်အအုံကြီးမပြီးခင်တုန်းကလွှတ်တော်အမတ်တွေကဘယ်မှာရုံးတက်ခဲ့ရတာလဲယင်အန်ဒီ။
သူတို့ပြောင်းပြီးရုံးထိုင်တဲ့1800ပြည့်နှစ်နိုဝင်ဘာလ18ရက်နေ့မှာတောင်လွှတ်တော်အဆောက်အုံကြီးကတဝက်တစ်ပြက်ပဲပြီးသေးတာအပြီးမတတ်သေးဘူးလေအဲ့ဒီမတိုင်ခင်တုန်းကတော့လွှတ်တော်အမတ်တွေခင်ဗျာမှာမြို့ကြီးတွေမှာခွဲပြီးတော့လွှတ်တော်တက်ခဲ့ကြရတာ1896ခုနှစ်လွတ်လပ်ရေးကြေညာခဲ့တဲ့အချိန်ကစပြီးတော့ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားနဲ့မယ်ရီလန်းပြည်နယ်အနာပလစ်မြို့ကြီးအပါအဝင်တခြားမြို့ကြီး၈မြို့မှာခွဲပြီးတော့ရုံးတက်ခဲ့ရတာလေဒါကြောင့်1990ပြည့်နှစ်မှာတနေရာထဲမှာစုပြီးလွှတ်တော်တက်နိုင်ဖို့အတွက်စီစဉ်ခဲ့ကြတာတဲ့ FBI လို့ခေါ်တဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုရဲ့ညွှန်ကြားရေးမှူး J. Edgar Hoover ကလူမှုအခွင့်အရေးခေါင်းဆောင် Martin Luther King Jr. ကိုတိုင်းပြည်မှာနာမည်အပြည့်ဆုံးလူလိန်တစ်ယောက်လို့ပြောခဲ့တာကလေ1964ခုနှစ်နိုဝင်ဘာလ18ရက်နေ့ကတဲ့
ဟုတ်တော့မာတင်လူသာကင်းဆိုရင်လူမဲကောင်းဆောင်သူရဲကောင်းတယောက်လိုပဲသမီးကတိထားတာအန်ဒီရဲ့ဘလို့ဖြစ်လို့လူလိန်လူညာကြီးဖြစ်ရတာတဲ့တော့
ဒီလိုစုမွေးရဲ့အဲ့ဒီအချိန်တုန်းကအသက်65နှစ်အရွယ်ရှိပြီဖြစ်တဲ့ FBI Director Hoover ကဝါရှင်တန်မြို့တော်မှာသတင်းတောက်အယောက်20နဲ့3နာရီကြာအောင်သတင်းစာရှင်းလင်းပွဲလုပ်ပြီးတော့မာတင်လူသာကင်းကိုလူလိန်လို့ပြောတာတဲ့တောင်ပိုင်းကဂျော်ဂျီယာပြည်နယ်မှာဒေါက်တာမာတင်လူသာကင်းကလူမှုအခွင့်အရေးတောင်းဆိုကြတဲ့အလို့သမားတွေကိုပြည်ထနာရှိရင် FBI ကိုမတိုင်နဲ့ FBI အရာရှိတွေကတောင်ပိုင်းသားတွေဖြစ်ပြီးတော့လူမဲတွေအခွင့်အရေးတောင်းဆိုမှုကိုစန့်ကျင်ကြတာကြောင့်သွားတိုင်လဲဘာမှအရေးယူမှာမဟုတ်ဘူးလို့ပြောခဲ့တယ်တဲ့အဲ့ဒါနဲ့ FBI ဒါရိုက်တာကြီး Hoover ကဒေါပွားပြီးတော့ဂျော်ဂျီယာပြည်နယ်မှာရှိတဲ့ FBI အရာရှိအများစုဟာမြောက်ပိုင်းသားတွေတဲ့ဒေါက်တာကင်းပြောသလိုလူမဲတွေမကြိုက်တဲ့တောင်ပိုင်းသားတွေမဟုတ်ဘူးလို့ပြန်ပြောတာတဲ့
ဒေါက်တာကင်းကတော့ဒီတိုင်းတော့အပြောခံမှာမဟုတ်ပါဘူးပြန်ခြေပမှာကတော့သေချာတယ်
ဒါပေါ့ FBI Director ကြီး Hoover ကအဲ့ဒီလိုပြောပြီးနောက်တနေ့မှပဲ Dr. Martin Luther King ကတောင်ပိုင်းကလူမဲတွေကိုနှိမ်နဲ့လူပြူတွေကျေနပ်အောင်တမင်လမ်းကြောင်းဖွင့်ပေးနေတာပါလို့ပြန်ပြောတယ်တဲ့သမရ John F. Kennedy လောက်ကြံခံရတဲ့နေ့ကိုကလေ့လာမိသေးလားစုမ
အခုတော့ TV မှာသမရ John F. Kennedy ကွယ်လွန်တဲ့နှစ်ပတ်လည်အထိမ်းအမှတ်အထူးအစီအစဉ်တွေကြော်ညာနေတာလေအန်တီရဲ့ဒါကြောင့်သူကွယ်လွန်တဲ့နေ့ကိုသိပါတယ်1963ခုနှစ်နိုဝင်ဘာလ22ရက်နေ့လေတော်ပါသေးရဲ့ TV ကြည့်ရင်လည်းသတိထားမိလို့အန်တီကစူတော့မလို့ဟန်ပြနေတာမဟုတ်လားသိသားပဲ
အေးလေသမရဂျွန် F. ကနေဒီဆိုတဲ့နာမည်ကတကဘာလုံးသိကြတာလေသူလောက်ကြံခံရတဲ့နေ့ကိုမမှတ်မိရင်တောင်မှလွန်ခဲ့တဲ့အနှစ်50ကဆိုတဲ့နှစ်အပိုင်းချလောက်ကိုတော့မှန်းလို့ရကြတာပေါ့
တက္ကသပြည်နယ်ဒါလတ်စ်မြို့ကြီးမှာလောက်ကြံခံရတာဆိုဒါလတ်စ်ကို तू ကဘာသွားလောက်တာလဲ
ဒီလိုတက္ကသပြည်နယ်ကဒီမိုကရက်ပါတီအတွင်းမှာအကွဲအပြဲတွေဖြစ်နေတာကိုညှိနှိုင်းဆဲဆက်ပေးဖို့ဆိုပြီးသမရကနေဒီကသူ့ရဲ့ဇနီးဂျက်ကလင်းနဲ့အတူ1963ခုနှစ်နိုဝင်ဘာလ22ရက်နေ့မှာဒါလတ်စ်မြို့ကိုခရီးထွက်ခဲ့တာလေအဲ့ဒီတုန်းကလေသမရကနေဒီမိသားစုမှာမွေးကင်းစသားလေးဆုံးထတာသိမကြသေးဘူးဆိုတော့သမရကတော့ဂျက်ကလင်းကိုလည်းစိတ်ပြေလက်ပြောက်ဖြစ်အောင်ခရီးထွက်စေချင်တာလဲပါတယ်တဲ့
သမရကနေဒီတက္ကသကိုရောက်တာကနိုဝင်ဘာလ22ရက်နေ့လောက်ချန်ခံရတာက22ရက်နေ့နော
်ဟုတ်တယ်လေသမရစီးလာတဲ့အမိုးဖွင့်ကားကိုတိုက်အမြင့်ကြီးရဲ့အပေါ်ကနေစီးပြီးတော့တနတ်နဲ့လှမ်းပစ်တာတနတ်ထံရရရချင်းမဲ့အနီးနားမှာရှိတဲ့ဆေးရုံကိုခေါ်သွားပြီးမဲ့ဆရာဝန်တွေကသူ့အသက်ကိုမကယ်နိုင်ကြတော့ဘူးတဲ့သူကွယ်လွန်တဲ့အချိန်မှာအသက်က46နှစ်ပဲရှိသေးတာသူကွယ်လွန်တဲ့သတင်းကို CBS ရုပ်မြင်သံကြားကနာမည်ကြီးသတင်းတောက် Walter Cronkite ကအခုလိုကြေညာခဲ့တယ်လေကဲနားထောင်ကြည့်အောင်နော
် From Dallas, Texas, the flash apparently official President Kennedy died at 1 p.m. Central Standard Time.
Vice President Johnson in Dallas New Garden တရားဝင်အတည်ပြုချက်သတင်းကိုကြေညာပါမယ်တဲ့သမရကနေဒီဟာ American ပြည်ထောင်စုအလဲပိုင်းစံတော်ချိန်မွန်းလွဲတနာရီမှာကွယ်လွန်သွားပါပြီတဲ့ဒုသမရလင်ဒန်ဂျွန်ဆန်ကအခုပဲ Dallas မြို့ဆေးရုံကနေထွက်ခွာသွားတာတွေ့ရပြီးမြင်ဘယ်ကိုသွားတာလဲဆိုတာကိုတော့သိရသေးပါဘူးတဲ့ American ပြည်ထောင်စုရဲ့36ရောက်မြောက်သမရအဖြစ်ကျန်းသစ္စာကျင်းစုဖို့ထွက်သွားတယ်လို့ယူဆရပါတယ်တဲ့
မောင်းနေတဲ့ကားပေါ်ကသမရကိုတောင်ပြစ်နိုင်တဲ့သူကရောရင်အန်တီ
ကားကအမြန်မောင်းနေတာမဟုတ်ဘူးလေလမ်းမေးဝဲရာကလူတို့ကိုလည်းနှုတ်ဆက်ရသေးတယ်ဆိုတော့ခက်ပြေးပြေးမောင်းခဲ့ရတာလေအဲ့ဒီတနတ်နဲ့ပြစ်တဲ့လူရဲ့နာမည်က Lee Harvey Oswald တဲ့ရဲရရှိတယောက်ကိုတတ်တဲ့အမှုနဲ့သူကပတ်သက်နေလို့ဆိုပြီးသူ့ကိုရဲရအလို့ရှိနေခဲ့တာတဲ့
အဲ့ဒီလူလဲအခုဆိုတေလောက်ပြီပေါ့နော
်တမရဆုံးတဲ့နေ့မှာပဲသူ့ကိုဖမ်းခဲ့တယ်သူ့ကိုချုပ်ထားတဲ့ Dallas မြို့ရဲစခန်းကနေပို့ပြီးလုံခြုံတဲ့နေရာကိုပို့ဖို့စီစဉ်နေတော့မှာတနတ်သမားတယောက်ကလာပြီးတော့ပြစ်တဲ့အတွက်ကြောင့်မလို့တေသွားတာတဲ့
ဟုတ်တော့အမှုတော်ရင်မဆိုင်လိုက်ရဘူးပေါ့ရဲစခန်းမှာတော့လာတတ်တယ်ဆိုတော့ရုပ်ရှင်တဲကလိုပဲပေါ့နော်အန်တီ
အဲ့ဒီ Oswald ကိုတတ်တဲ့လူက night club တခုရဲ့ manager Jack Ruby တဲ့သူ့ကိုအမှုစစ်ဆေးပြီးတော့တေးတန်အပြစ်ပေးလိုက်တယ်။တေးတန်အပြစ်ခံရဖို့ထောင်ထဲမှာစောင့်နေတော့မှအဲ့ Jack Ruby ကကင်ဆာရောဂါနဲ့ထောင်ထဲမှာပဲကွယ်လွန်ခဲ့တယ်တဲ့
။ Andy ပြောတာနဲ့အခု TV မှာကြော်ညာနေတဲ့သမရကနေဒီ documentary မှတ်တမ်းရုပ်ရှင်ကိုတော့မလွတ်တမ်းကြည့်မှဖြစ်တော့မယ်ထင်တယ် Andy ရေ
American ပြည်တော်စုရဲ့တမိုင်းမှာမော်ကွန်းတင်ခဲ့ရတဲ့ November လအတွင်းခိုက်တန့်တွေကကောင်းတို့ရရလေးတွေရေးပြီးဘုဟုတုတအဖြစ်တင်ဆက်ခဲ့ပ
ါ Dawkins Sewin တင်ဆက်ပေးတဲ့ဒီတစ်ပတ်သုတဆောင်တဲ့ American တခွင်ကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးသိပ္ပံနဲ့ဤပညာအစီအစဉ်မှာအေယာဝရီမြစ်ကြီးစီဝင်းရာစီဝင်ရာပင်လယ်ပြင်ကအနေကျကြောက်တွေကမြန်မာနိုင်ငံရဲ့ဖြစ်တည်မှုသမိုင်းကိုပြောပြနိုင်ပါသလားဆိုတာကိုအန်ဝါဘူမိပညာရှင်ဒေါက်တာမိုးကျော်သူနဲ့ဒေါက်ခင်မျိုးသက်တို့ကဆွေးနွေးတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာ
မြန်မာနိုင်ငံရဲ့မိခင်မြက်ကြီးဖြစ်တဲ့အေယာဝတီကမြမရာဇဝင်ကိုပြောပြနိုင်ပါသလားအေယာဝတီမြက်စီဝင်ရာကမ်းလွန်ပင်လယ်ပြင်ကအနေကျကြောက်တွေကိုတွေ့လာရင်မြန်မာနိုင်ငံရဲ့ဖြစ်တည်မှုသမိုင်းကိုသိနိုင်တယ်လို့ဂျပန်အန်ဝါဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကပြောပါတယ်ဒီလိုသိနိုင်ဖို့လေ့လာမှုတွေလုပ်နေတဲ့အကြောင်းဒီတစ်ပတ်မှပြောပြပေးမယ်နော်မြန်မာနိုင်ငံမြောက်ဖြားမှာဟိမဝန္တာကနေတွေ့တန်းလာတဲ့တောင်တန်းတွေကြားကနေအလဲပိုင်းကမြေပြန့်တွေကိုဖြတ်ပြီးတောင်ဘက်ပင်လယ်သမုဒ္ဒရာရဲ့ဆီဝင်နဲ့ပင်မမြင့်မကြီးဟာ
အီယာဝရီဖြစ်တယ်လို့အရှိဘက်ကုန်းပြင်းမြင့်မှာတောတောင်တွေကိုဖြတ်ပြီးတောင်ဘက်ကပင်လယ်သမုဒ္ဒရာရဲ့စီဝန္ဒကတန်လွင်မြင့်ဖြစ်ပါတယ်။သူတို့စီဝင်ရအီယာဝရီကျန်းလွန်မုတ်တမပင်လယ်ခွေထဲပို့ချတဲ့ဒီအနေတွေကနေမြမရာဇဝင်ကိုပြောပြနိုင်ပါတယ်တဲ့။ဓမ္မမြင့်ကြီးတွေဟာရေစီးနဲ့တူသူတို့တည်ယူလာတဲ့အနေတွေကိုပင်လယ်သမုဒ္ဒရာတွေထဲပို့ချကြပါတယ်။ဒီအထဲမှာအီယာဝရီတို့တန်လွင်တို့လိုမြစ်ကြီးတွေကနေပို့ချတဲ့အနေတွေကတိတ်ကိုအေးပါတယ်လို့ဒေါက်တာမိုးကျော်သူကပြောပါတယ်
။အီယာဝရီမြစ်ကြီးဘလောက်အေးပါတယ်ဆိုတာဟာလေကျွန်တော်နည်းနည်းလေးပြောပြချင်ပါတယ်။အဲ့ဒါကဟီမော်နာနဲ့တိဘက်တောင်ကုန်းတွေကနေပြီးတည်လာတဲ့အနေတွေကပင်လယ်ထဲကိုပို့ချတဲ့ဥစ္စာကဒီတစ်နှစ်ကိုတန်ချိန်တန်ပေါင်း300ရှိပါတယ်ခင်ဗျအနေတွေကြီးပဲဆိုတော့သူကဘလောက်ဒီအဆင့်ရှိလဲဆိုရင်ဟီမော်နာတောင်တန်းကြီးကနေပြီးတော့သူကကဘာတစ်ခုလုံးမှရှိရချတဲ့အနေတွေ20ရာခိုင်နှုန်းလောက်အထိကိုဒီ ARD နဲ့တောင်လင်းမြစ်ကနေပို့ချတဲ့အဆင့်ရှိသလိုမျိုးဒီ sediment အနေတွေရဲ့လောက်စုပေါင်းကကဘာမှာနံပါတ်4အဆင့်လောက်အထိကိုများပါတယ်ခင်ဗ
ျဒီလိုအနေချမှုများပြားကြီးမှတဲ့ ARD နဲ့ချင်းရွဲ့မြစ်ကြောင်းတွေမှာကြတဲ့အနေတွေကိုသူတေသနပညာရှင်တွေကလေ့လာနေကြတာပါ
ညဝကြုံမဒေတာသူတေသနာရဲ့အတွက်တကယ်ကိုအရှိန်ဟုန်မြင့်မြင့်နဲ့ရလာတဲ့ဥစ္စာ2012ခုနှစ်နောက်ပိုင်းမှာပါပထမပိုင်းကတော့ဘယ်လိုခေါ်မလဲမိုးလေဝသကရှိတဲ့မြစ်ချောင်းတွေကနေတိုင်းတာတဲ့အချက်လက်တွေကနေပြီးတော့မှပုံဖော်ပြီးတော့ကြည့်ပြီးတော့ရေးကြတဲ့သူတေသနာစာတမ်းတွေများတယ်အထူးသဖြင့်ကတော့ပထဝီ background ကနေပြီးတော့တွားကြတယ်ပထဝီ background ကိုဘာကြောင့်သုံးရလဲဆိုတော့ဒီဂျိုဒူးကနေရတဲ့ data တွေ GIS data တွေကအရန်ကိုအသုံးဝင်လို့ပါအဲ့ဒါကိုမှဒီ2012နောက်ပိုင်းကျတော့တကယ်ကိုဘယ်လိုပြောင်းလဲလာလဲဆိုတော့ Marine Geology ဘိုင်းဖြစ်လာပြီးအနာမသူတေသနာဘာလို့ဆိုတော့တမောနဲ့ရေထဲကြီးဆင်းလာပြီးတော့တိုင်းထွားတဲ့အဆင့်မျိုးဖြစ်လာပါတယ်။အဲ့ဒီမှာကျွန်တော်တို့တွေ့လာတဲ့အချက်တွေကပိုပြီးတော့များလာပါတယ်ခင်ဗျ။အဲ့ဒါကတမောဘဝနေပြီးကျွန်တော်တို့တွေအတန်လှိုင်းနဲ့ဖမ်းပြီးတော့ဒီပင်လယ်ကျမ်းမြေကမြေလွှာကိုအနေထားကိုတိုင်းတဲ့ဥစ္စာရယ်ပြီးတော့မှ piston core လို့ဆိုပြီး3မီတာလောက်ရှိတဲ့ core sample လေးတွေကိုဒီပင်လယ်ကျောက်ကျမ်းမြေကနေပြီးတော့နေရာအများကြီးကနေတိုင်းပါတယ
်။ AMR မြို့ကကျွန်းပေါ်ဒေတာအနေချမှုကိုလေ့လာဆဲဖြစ်ပေမဲ့လက်ရှိမှာပဲအရေးပါတဲ့အချက်တွေကိုတွေ့နေရပါပြီ။
ပါရီရှာဖွေတွေ့ရှိလဲဆိုတော့ပရမတစ်ချက်ကတော့အီယာဝရီမြို့ဝကျွန်းပေါ်ကြီးဖြစ်လာတဲ့ဥစ္စာကဟင်္ဒရာကနေပြီးတော့မှပေါ့နော်အခုလက်ရှိဒီပင်လယ်ကမ်းရိုးတန်းရှိတဲ့နေရာအထိစုစုပေါင်း290ကီလိုမီတာရှိပါတယ်ဒါလိုက်တိုင်းလိုက်မယ်ဆိုရင်ဒီ290ကီလိုမီတာဖြစ်လာတဲ့တမန်ကြောင့်နှစ်9000ပဲရှိပါတယ်ခင်ဗျာနှစ်9000ဆိုတဲ့သဘောက10နှစ်နေလိုက်ရင်1 km 1 km ရွေးဖို့တော့ average ဆိုတဲ့ဆိုတော့26မိနစ်ဆိုရင်1 km လောက်အထိကိုကျယ်လာနေတဲ့သဘောပါဒါပေမဲ့အဲ့လို average ယူလို့တော့မရပါဘူးဘာလို့လဲဆိုတော့ကျွန်တော်တက်တန်းလိုက်ကျွန်တော်လိုက်ပြီးတွေ့တဲ့အချိန်မှာပထမဆုံးနှစ်1000ပေါ့နော်လွန်ခဲ့နှစ်6000နဲ့နှစ်9000အတွင်းမှာသွားတဲ့ပမာဏဟင်းစရာနေပြီးပသိမ်မျိုးအနာလောက်အထိကိုမြေဝကျွန်တော်အကျယ်ကြီးသွားတာသူကတော့အမြန်ဆုံးပေါ့နော်အဲ့နောက်ပိုင်းမှာဖြည်းဖြည်းချင်းနှေးလာပါတယ်အခုနောက်ဆုံးကြံခဲ့တဲ့နှစ်တရာမှာအနေကျတဲ့ဟာအရန်ကိုတိတိုင်းနှေးလာပါတယ်
လုံးခဲ့တဲ့အနှစ်တရာမှာအနေချမှုဘာကြောင့်တိတိသားသားနှေးလာတာပါနဲ့
ကျန်ခဲ့တဲ့နှစ်တရာလောက်မှာဘာလို့အနေချတဲ့ဟာရန်ကုန်နည်းသွားတယ်ဆိုတာနဲ့ပတ်သက်ပြီးတော့ပထမကောက်ချက်ချတာရာသီဥတုပုံစံတွေပြောင်းလဲသွားတာတွေရဲ့ဒီမိုးရွာတာတွေခီးမွန်တာဘက်ကနေလာပြီးရေစီးလာတဲ့ပမာဏတွေဘာကြောင့်ဖြစ်သွားလဲဆိုတဲ့ဟာတွေကိုဟိုလေ့လာတဲ့အဆင့်မရှိဘူးတိကျသုံးသပ်တဲ့အချက်တွေမရသေးပါဘူ
းမြို့ဝကျွန်းပေါ်ကနေပင်လယ်ထဲဆက်ပြီးကြတဲ့အနေတွေကိုတော့သင်းမောနဲ့သွားတိုင်ပြီးလေ့လာရပါတယ်ဒီခါမှာအနေရီပေါ်မှာတက်ရောက်တဲ့ပြောင်းလဲနိုင်တဲ့အခြေအနေ၄မျိုးတွေ့ရတယ်လို့ပြောပါတယ
်ပရမတ်ဆုံးစင်ကတော့မြစ်ကနေတစ်ခါစီးဆင်းလာတဲ့အတွက်ကြောင့်မလို့ပါလာတဲ့အနေရီပါနော်ပြီးတော့မှတစ်ခါဒီပင်လယ်ကနေပြီးတော့ဒီအတက်ကြကြောင့်မလို့အပြောင်းလဲဖြစ်တဲ့ဥစ္စာကတော့ပင်လယ်ဝကနေစောင့်ပြီးတော့ရွှေ့လာမလို့ဒီဟာပေါ်မူတည်ပြီးတော့အတက်ကြအပြောင်းလဲဖြစ်သလိုမျိုးတတိယတစ်မျိုးကကျတော့လေတွေကနေပေါ့နော်ရာသီဥတုကြောင့်ဖြစ်တဲ့ဥစ္စာတွေအပိုင်းတွေနဲ့သဒ္ဒုထအချက်နောက်ဆုံးအချက်ကတော့ဘူမိပြည်တာပါဘာလို့လဲဆိုတော့ကျွန်တော်တို့ဒီမြေဝကျုံပေါ်ကြီးရဲ့အရှိတ်ဘက်မှာကရရကစကိုင်းပြည့်ရည်ကြီးကရှိနေပြီးအဲဒီစကိုင်းပြည့်ရည်ကြီးကပင်လယ်ထဲကြီးဆင်းသွားပြီးတော့ဒီ spreading center ဆိုပြီးတော့ဒီ animal ဟွာကြီးကိုရွေ့နေချဲ့နေတဲ့အပိုင်းလေးတွေရှိပါတယ်ဒီတောင်မြောက်ဟိုရွေ့တာမဟုတ်ဘူးတည်ပြီးတော့ဆိုတော့အဲဒီပြည့်ရည်ကြီးကနေပြီးတော့ဖြစ်တဲ့အချက်လက်ကကြတော့အဓိကကတော့ဒီမိုးတော်ပင်လယ်ကွေ့နဲ့စစ်တောင်းနဲ့တန်လွင်မြစ်ကအကြာနေရာဒီမှာအရန်ရွှေ့ပေမဲ့တစ်ခုနဲ့တစ်ခုကလည်းဂျိဆက်ကလည်းရှိလာတယ်ဆိုတော့ကြောင့်မလို့ဒီ geological factor နေနဲ့ဒီစကိုင်းပြည့်ရည်ကြီးကြောင့်ရွေ့လိုက်တဲ့အချိန်မှာဒီရှိတဲ့အနယ်တွေရဲ့အပြောင်းလဲကလည်းဒီအကြောင်းဖြစ်တဲ့ဥစ္စာနဲ့ဒီမုန်တိုင်းကြောင့်ဝင်လာတဲ့လေအားကြီးအားတွေကြောင့်ပြောင်းတဲ့ဥစ္စာတွေကိုထပ်ပြီးတော့လှည့်လိုက်တဲ့ဟာမျိုးဖြစ်တဲ့အတွက်ကြောင့်မလို့သူတို့အခုနောက်ဆုံးတွေ့တဲ့အရာဆိုရင်ကတော့အပြောင်းလဲ factor တွေပုံမကြည့်ရတဲ့ဥစ္စာကဘယ်လိုခေါ်မလဲအဲ့လို၄မျိုးကိုမူတည်ပြီးတော့မှပြောင်းလဲနေတဲ့ဥစ္စာကိုတွေ့ရတာပါခင်ဗျာ
ဒီလိုအပြောင်းလဲတွေကိုလေ့လာမှုအတွက်ရည်ရွယ်ချက်ကနှစ်ခုရှိပါတယ်တဲ့
အခုလက်ရှိသူတို့တစ်နှစ်ကအထိလုံးနိုင်တာက3မီတာပဲရှိသေးတယ် sediment ကို3မီတာဖြစ်တဲ့အကြောင်းသူတို့ကြီးနိုင်တဲ့ဥစ္စာနှစ်ကထောင်ကနန်းတောင်ကနန်းပဲရှိသေးတယ်ခင်ဗျာဆိုတော့အဲ့တက်ကိုကြော်ပြီးတော့ကျွန်တော်တို့ကဘာလို့လဲဆိုတော့ဒီဟိမဝရတောင်တန်းကြီးဖြစ်လာတာလုံခဲ့တဲ့နှစ်တန်း220ကနေပြီး25တန်းကနေစပြီးတော့ဟိမဝရတောင်တန်းကြီးမြင့်တက်လာမြင့်တက်လာပြီးတော့မှမြစ်ကြီးတွေစီးမြစ်ကြီးတွေစီးပြီးတော့ဟိုမုတ်တုံရာသီဥတုတွေဖြစ်လာတယ်ဒါတွေအားလုံးကဒီအာရှတိုက်ကရာသီဥတုကြောင်းလွှဲမှုတွေမြေလွှာပြောင်းလွှဲမှုတွေစိုက်ပျိုးရေးတွေပုံမှန်အသက်ရောက်နေတဲ့အတွက်ကြောင့်မလို့အဲ့ဒီရာဆိုရင်ကိုကျွန်တော်တို့ကဒီမှာအောင်ဆိုပြီးတော့မီတာ50မီတာ100လောက်ထိနဲ့တဲ့ twin to be your sample you both ဆိုတဲ့ဥစ္စာကအဓိကယူရချက်ပါဒါပေမဲ့အဲ့ဒီရာဇဝင်ပြည်ယုံတစ်ခုလေးနဲ့ဘာလို့သိမလဲဆိုတော့ပြောင်းလဲလာတဲ့ဟာတွေလူအဖွဲ့အစည်းတွေပြောင်းလဲလာဆိုတဲ့သဘောကရာသီဥတုကအရန်သိတာကြီးပြောင်းသွားတယ်ဆိုရင်ဟိုရှေ့ရှေ့တုန်းကကျန်ခဲ့နှစ်5000နှစ်1000နှစ်2000ဆိုတဲ့မြို့ပြနိုင်ငံတွေဆိုတာကရာသီဥတု 1°2 degree ပြောင်းလဲတာနဲ့ပျက်စီးသွားနိုင်တဲ့အခြေအနေပြက်လဲပြက်ခဲ့တဲ့အခြေအနေရှိတယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကလေ့လာချင်တာတစ်ခုဒုတိယတစ်ခုကတော့ငလျင်ကြီးတွေဘယ်လောက်ထိလှုပ်ခဲ့လဲကျန်ခဲ့နှစ်1000နှစ်2000နှစ်3000အတွင်းမှာအဲ့ငလျင်ကြီးတွေကဘယ်လောက်ထိတက်ရောက်တဲ့ဟာတွေဆိုတဲ့ဥစ္စာတွေကိုလည်းကျွန်တော်တို့သိချင်တာတစ်ချက်ပါဆိုအဲ့နှစ်ခုကိုအဓိကထားပြီးရောလေ့လာဖို့အတွက်ကိုညီမနေပေမဲ့အခုလက်ရှိကျွန်တော်တို့ပေါ့နော်ဘာနာရေးအခြေအနေဒီပညာရှင်တွေရဲ့လုပ်နိုင်တဲ့အခြေအနေရာဒီ3မီတာလောက်ရှိတဲ့ gold sample လေးတွေနောက်ပြီးမြေဝကျုံပေါ်မှာဆိုရင်လည်းဒီရန်ကုန်တက္ကသိုလ်ပထဝီဌာနတွေကနေပြီးလုပ်နေတဲ့သုတေသနလေးတွေကနေပြီးတော့ရတာရလတ်လေးတွေကကြတော့သူကနှစ်ရာခဏထောင်ခဏလောက်အထိတည်နေတဲ့အဆင့်မျိုးရှိပါသေးတယ
်ဒီလိုတွေ့ရှိချက်တွေကနေမြေဝကျုံပေါ် data မှာဘန်အန်ဒီယာတွေကြာလာနိုင်တယ်ဆိုတာနဲ့ဘလို့ဆက်ပြီးလေ့လာဖို့လုပ်နေရဆိုတာကိုဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်တော့ကင်မြူတက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရပါVio American တဲ့2019ခုနှစ်နိုဝင်ဘာလ9ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာရီအစီအစဉ်အစဆုံးကိုမနက်7:00ကနေ9:00အထိ92မီတာ20 kHz 15113ည92မီတာ25 kHz 11823ည92မီတာ32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။ဒီကနေ့မနက်ဖက်ရရှိထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိက္ခာကြေညာပေးပါမယ်ခင
်ဗျ။ဒီမိုကရေစီကြီးဆိုထားတဲ့အောက်လွှတ်တော်မှာသမ္မတဒေါ်နယ်ထရန့်ပေါ်တရားဆက်ဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့သူစိတ်မပူဘူးလို့သမ္မတကတောက်ကြနေမှာပြောပါတယ်။သမ္မတထရန့်ဟာလာမယ့်နှစ်ရွေးကောက်ပွဲမှာအသာသူအသာစီးရစေဖို့နိုင်ငံရေးပြည်ပြည်တွေပေါ်စုံစမ်းပေးအောင်ယူကရိန်းကိုဖိအားပေးခဲ့တယ်ဆိုတော့အတွင်းလူတွေရဲ့ဖွင့်ရချက်ပုံမူတည်ဖွင့်ချချက်ပုံမူတည်ပြီးတော့သူ့ကိုအခုလိုစုံစမ်းအရေးယူဖို့အတွက်စုံစမ်းစစ်ဆေးနေတာပါဒီလိုစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့စိတ်မပူဘူးလို့ဒေါ်နယ်ထရမ့်ကအင်ဖြူရောမှာသတင်းတော့တွေကိုပြောတာပါဘာလင်တိုင်းပြိုကျသွားတာနှစ်ပေါင်း30ပြည့်ချိန်အထိအမေရိကန်နဲ့မဟာမိတ်တွေဟာအားကြီးတဲ့ကွန်မြူနတီရန်သူတွေကိုရင်ဆိုင်နေရဆဲဖြစ်ပြီးလွတ်လပ်တဲ့ကမ္ဘာအနေနဲ့ရုရှားနဲ့တရုတ်တို့ရဲ့ချင်းကြောက်မှုတွေကိုဆက်ပြီးခုခံကာကွယ်ဖို့လိုအပ်နေဆဲဖြစ်တယ်လို့အမေရိကန်ကပြောပါတယ်ရုရှားနိုင်ငံဟာအင်းကြီးဂျွန်းတွေကိုကျူကျော်ပြီးနိုင်ငံရဲ့တိုက်ခိုက်တွေကိုနှိမ်နင်းနေတယ်လို့ဂျာမနီနိုင်ငံဘာလင်မြို့တော်ကအထင်ကရဘရန်ဒန်ဘော့ဂိတ်နားမှာတောက်ကြနေကပြောတဲ့မိန့်ခွန်းနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကပြောသွားပါတယ်။တရုတ်နဲ့အမေရိကန်တို့ကြားကုန်သွယ်ရေးဆိုင်ရာအငင်းပွားတာကနေတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ချမှတ်ထားတဲ့ကုန်သွယ်ကုန်တချို့ကိုပြန်ရုပ်သိမ်းမှုသဘောတူထားကြပြီလို့တရုတ်ဘက်ကပြောတာကိုသမ္မတဒေါ်နယ်ထရမ့်ကငြင်းလိုက်ပါတယ်။သူတို့ကပြန်ရုပ်သိမ်းနေပါတယ်ကျွန်တော်ဘာကိုမှသဘောမတူရသေးပါဘူးလို့တောက်ကြနေကအိမ်ဖြူတော်ပြင်မှာတင်တော့တွေကိုသမ္မတထရမ့်ကပြောပါတယ်သူကအခုလိုပြောလိုက်တာကြောင့်နိုင်ငံစလုံးရဲ့စီးပွားရေးတွေကိုထိခိုက်နေတဲ့ပြင်းထန်တဲ့ကုန်သွယ်ရေးစစ်ပွဲအဆုံးသတ်ရေးအပေးအယူလို့ဆွေးနွေးတာမှာလုံးစရာအများကြီးရှိနေသေးတာကိုပြနေပါတယ်အမေရိကန်နဲ့မြောက်ကိုရီးယားကြားတန်တမန်ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့အခွင့်အလမ်းဟာနေ့စဉ်နဲ့ညနှဲလာနေပြီလို့အဆင့်မြင့်မြောက်ကိုရီးယားတန်တမန်တူကပြောပါတယ်ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ဒီနှစ်ကုန်မှာအမေရိကန်ဘက်ကအပြီးလို့ဆောင်မယ်လို့မြောက်ကိုရီးယားကမျှော်လင့်နေကြောင်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနမြောက်အမေရိကန်ရေးရာဌာနညွှန်ကြားရေးမှူးချိုချိုးစုကမော်စကိုမြို့တော်မှာပြောပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတော်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှူးကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့တိုနီပေါ်လက်ဖြစ်ပါတယ်အစီအစဉ်မှုကကျွန်တော်ရမထွန်ပါဒီကနေ့ညနေပဲ6နိုင်ခွဲကနေ90ထုတ်လွှင့်ပေးထုတ်နေတဲ့အစီအစဉ်တွေကို line to meter second kilohertz 1683 ya line to meter second kilohertz 15563 ya line to meter 25 kilohertz 16965 တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.